Welcome to the Voice of America in Burmese.
Minglam ne kima sha. Washington ni ro view American tanga ni 2020 September la 21 ye tanin la ni mne khin season dwe go Myanmar sanno chain mne 6 na yi ka ni 9 na yi thi line meter 2440 ne 51 line line meter 190 ro ga ni thau lwin pe ni ba bi chuma khin myo tat ba di mne khin tadin dwe go ko nyan win yaung ne du pyo pya pe ba me.アメリカンピランスは、シニニが COVID-19 ヨガボーシミシ、ライオシシドが、ティアドゥンマーベタタンジョーシビ、サンジェンテンドアバレ、ダビメ、ディヨガゴテンチョンナイボードウェ、アメリカンマテネゴ、ルボンチョウタンガニ、セダンアウティ、ライオシシボー、ルアデル、ジョンジェンドゥリガ、ビョバレ、シニニが、ディヨガシミシ、ライオシシドゥボン、タタンチョウタンジョーシレル、ディヨガドゥチアガウマテンテネ、COVID トレッキングプロジェクシマンゲンガ、アチェレドゥマポビアバレ、アメリカ人は、ジャライラン・ナウマイマー、ティエゴ・ライオ・サンタ・シシドゥ・シッテンジョーネ、アミアゾン・ピニア・ガニ、ビゲレ・セプトマ・セトンヤ・ドレンパ・ゴマロ、ティエゴ・チャウ・テングエ・ロベ、ピャミア・ライオ・シシジャラバ、ディガヨガ・サプシチング・レガ、サンタ・シシモ・ティン・マロン・ナイジェミューマ、ヨガ・クセプテン・アムゴ、テンチョ・ポード、ケケラ・ドゥヤ・バレ、ディヨガ・シミシ、サンタ・シシロ・ドゥライ、シシモリ・ロポード、タマラ・ドナ・トランガ・マシラレマ、ピョジャー・ゲビメ、ディーユーチェ、グリーマーミャナインディバブ。サンタ、シセムー、アピエヤボ、タリンナパラ、サマラ、ピュテロ、セチャーレ、サンタ、シセイ、ピシ、メヤレ、ドレ、ケケリレシニラバ。ジョン・ホプキンス、テカドガ、カウレ、セタンヤ、カバータロア、COVID-19、グセカヤドハ、サニネマ、タントンセジョシビ、ディーソンアドガ、タタニバシバリ、アメリカンガ、グセカドウ、チョウタングジョン、アミアゾンピピ、ディーソンアドガレ、ナテニバシニバリ。ジャパンの人は、カウンサーの人は、ヨシヒデ・スガが、ヒデ・スガが、トゥネ・アメリカン・トマラ・ドナル・トランプ、トゥニング・リネガ、パマゾン・ジェンピネ、テレフォンネ・セット・ピョージャー・ゲレ、ルピョーバレ、ウィンジョー・スガは、シェンソー・アビニアゴ・サカナ・ピピ、アジン・ウィンジョー・アビガロ、アメリカン・トマラ・トランプネ、カウディ・トゥ・ヤイリ・シデル、ポーマン・テレフォン・セット・シビ、ルジェンネ、マジャーカナ・トゥソン・リシバレ、アメリカン・ジャパン・ウジャー、マハミピティムハ、ディダーンティニーネ、イチャムドチガンピジャーネ、ナナナニアニガニナイサンヤジャブドレ、トゥルドボードゲレルレ、テレフォンセットペヨジャービー、ウンジジョウ・スガガ、トレンドアウトゥグヨバレ、テイタインサンムリ、ジトワナネ、アメリカネティオドジャー、ウンジョウテスガネネ、ジャパンネアセサンエゴ、ガインドレカ、アテインサンマカネ、テニーホリ、ロアボシバレ、トゾンドクピューライン、ジャパンウンジョウガドゥグ、ナセリナイエテン、ジャイテン、フォンサポ、トマラ・トランガ、ピョジャーネ、ウンジジョウ・スガが呼ばれ、ジャパン・スワープウェ、レタ・オトゥン・ウンジョウ、マナブ・サカイガ、タマラ・トランネ、ウンジジョウ・スガロイエ、ナサン・アマネジャー、テレフォン・セットウェム・ウトゥン、ディオピ・サンヤ、ミンジン・パレゲジャー、ルピョビメ、アディー・セグロ、トム・ピョバウ、ナナナナナガン・ロハ、COVID-19 クタイネ、ガウェ・セトロヤマ、ナナナン・プボン・ソンヤポ、ミャコリアン・サンヤ・サンヤ・ケサヤ・ドゥマ、アニカ・プボン・ソンヤポ、タボートゥゲジャー、ルレ、サカイガ、ピョバレ、イランの人は、nuclear petting だ、ドンルネネ、タミヨジャルネ、サンヤ、シーズンルネ、パテネレ、ルポゴネ、コムリボン、ナダーゼンジョーゴ、アメリカンピランスガ、テニラネマ、ダンカ、イユボシレロ、アミマポロド、アメリカン、ジーラン、ヤシドガ、ライトス、タレンタナゴ、ピョバレ、ダハ、イランポマクラタマガガ、イユ、ダンカムリ、ロラ、ゼイト、アプシボ、ジュエラバ、イランハ、ディネコン、ラウソエン、nuclear レネ、トヤマトネ、ピシリ、アロン、ロウ、ヤドン、ナンビ、イランが、ミャコリアンへ、パンピー、タウィピー、ペテンタ、ドンチ、サンヤ、ポボン、ソン、ムリ、ピャンピー、ローラン、ナイネロ、ディヤシガベ、ピョバリ、タビメ、ディロ、ローソン、ナイジャー、カイマリ、タウタ、ディセグロ、マピョバウ。アクロ、イラン、ポマ、タンカ、イユー、ムリ、チャマポ、ローダハ。イランゴ、ディダリン、オザ、シュマモ、ガタポ、ドレ、アメリカン、タマラ、ドナル、トラン、ジョーザ、ネジネ、アンカイピニバリ。クラタマガマ、イランポ、イユー、タンカムリ、チャマポ、ウロバマハメイドイ、テヨネ・ラシャロガ、ガンガネビメレ、アメリカンガアティチャマテ、イランポ、ダンカムリジャー、トゥローナンガンドイ、チェサイ、ゴムリリポマ、タヤムシニレスラゴ、トリピューミーゼボト、アクロロソンダレプシパレ、イランハ、ニュークリアルネットポロネレロ、タマラ・トランプ、ソアポガ、タンディアシビメ、イランガラムホジャー、ニンソパレ。シリアンガシミヤバンガ、レネガインポリ、テンチョタレ、ディダゴ、トゥニングニガ、ラシャ、チェ、タイリエンリガ、ボンジェタケケレロ、シリアタイカンリガ、ピョバレ、ダハルングレ、チャウラロガ、トゥリキネ、ラシャロジャ、 အပြစ်ခရစင်းနဲ့တိုက်ခိုက်မှုတွေကြီးကြီးမားမားမလုပ်ဖို့သဘောတူညီချက်ရပြီးကြတဲ့ကဆိုအပြင်းထန်ဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။စစ်လေရင်တွေဟာအစ်တလစ်မြို့ပြန်အနောက်ဖက်ခြမ်းမှာတိုက်ခိုက်ခဲ့တာဖြစ်ကြောင်းမျက်မြင်တွေကပြောပါတယ်။ Syria စစ်တပ်စခန်းချထားတဲ့အစ်တလစ်တောင်ပိုင်းကတောင်တန်းဒေသမှာပစ်ခတ်မှုတွေပြင်းထန်ကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုတွင်ထိခိုက်သေးဆုံးမှုရှိမရှိတော့လုံးလုံးဆယ်မသိရသေးပါဘူး။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးရုရှားအစိုးရကရော Syria စစ်တပ်ကပါအချက်တစုံတရာပေးပြောဆိုတာမရှိသေးပါဘူ
း။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12133ညလိုင်းလိုမီတာ40 kHz 9133ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်။
ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းလာနေမနက်ခင်း view ရဲ့သတင်းတွေကိုတင်ဆက်နေပါတယ်ရန်ကုန်တိုင်းမှာရှိတဲ့45မြို့နယ်တွေကကိုကိုကျွတ်မြို့နယ်ကလွဲလို့ကျန်တဲ့မြို့နယ်အားလုံးမှာပြည်သူတွေနေအိမ်မှာပဲနေကြဖို့ဆိုတော့ stay at home အမိန့်ကိုကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကစက်တင်ဘာ20ရက်ည8နာရီမှာထုတ်ပြန်လိုက်ပါတယ်
တို့ဖြစ်ပါ၍ရန်ကုန်တိုင်းဒေသကြီးအတွင်းရှိမြို့နယ်အားလုံးကိုကိုကျွမျိုးနယ်မှာပါတွင်နေထိုင်သည့်ပြည်သူများအနေဖြင့်နေအိမ်တွင်နေထိုင်ရေး stay at home အစီအစဉ်တွင်အကျုံးဝင်ကြောင်းကြေညာလိုက်သည
်အခုလိုထုတ်ပြန်လိုက်တဲ့ stay at home အမိန့်ဟာစက်တင်ဘာ21ရက်တနင်္လာနေ့မနေ့8နာရီကစလို့အကျိုးသက်ရောက်မှာဖြစ်ပါတယ်ဒီရက်ပိုင်းနေ့အတွင်းရန်ကုန်တိုင်းမှာကိုဗစ်ဓာတ်ကွဲအတည်ပြုလူနာဇက်တိုက်တွေ့ရှိနေတဲ့အခြေအနေကြောင့်ရောခီးသွွားရာဇဝင်လည်းမရှိရောဂါပိုးရှိသူတွေနဲ့ထိတွေ့ခြင်းလည်းမရှိတဲ့လူတွေစီမှာပါအချိန်ကာလတို့အတွင်းကိုဗစ်ရောဂါကူးစက်မှုလျင်မြန်လာတာကြောင့်အခုလို stay at home အမိန့်ထုတ်ပြန်ရတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ် stay at home အမိန့်ထုတ်ပြန်တယ်ဆိုပေမဲ့မဖြစ်မနေဈေးဝယ်ထွက်ဖို့လိုရင်တအိမ်ကိုတယောက်နှုံးထွက်ခွင့်ရှိပြီးဈေးရုံဈေးကန်သွားရောက်ဖို့လိုရင်တော့တအိမ်ကိုနှစ်ယောက်သွားခွင့်ရှိပါတယ်နေအိမ်အပြင်ထွက်ရမယ့်သူတွေဟာမဖြစ်မနေနှာခေါင်းစည်းတက်ရမယ်လို့ပြောထားပါတယ်ဒါအပြင်COVID-19 ကာကွယ်ထိန်းချုပ်ကုသရေးဘူကော်မတီကထုတ်ပြန်ချက်တွေအတိုင်းအစိုးရဝန်ထမ်းတွေဟာနှစ်ပတ်ရုံးတက်နှစ်ပတ်နေအိမ်ကနေအလုပ်လုပ်ရမယ်ဆိုတဲ့အစီအစဉ်ကိုဆက်လက်ကျင့်သုံးသွားဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့ပုဂ္ဂလိကကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေကတော့နေအိမ်ကနေပဲလုပ်ငန်းတွေဆောင်ရွက်ကြဖို့တားမြစ်လိုက်သလိုစက်ရုံအလုပ်ရုံအလုပ်သမားတွေကိုစက်တင်ဘာ24ရက်ကနေအောက်တိုဘာ9ရက်နေ့ထိအလုပ်ဆင်းခွင့်မပြုဘူးလို့တားမြစ်လိုက်တာပါ။ဒီလိုနေစဉ် stay at home ကန့်သက်ခံရတဲ့သူတွေထဲမှာတော့ဘဏ်နဲ့ငွေကြေးဝန်ဆောင်မှုဓာတ်ဆီဆိုင်စားသောက်ကုန်တားငါထုတ်တဲ့လုပ်ငန်းဆေးဝါးနဲ့ဆေးကရိယာလုပ်ငန်းရေတံဖြန့်ဖြူးရေးလုပ်ငန်းအစရှိတဲ့လုပ်ငန်းတွေမှာအလုပ်လုပ်နေသူတွေမပါဘူးလို့ဖော်ပြပါတယ်။အခုလိုထုတ်ပြန်တဲ့အမိကိုလိုက်နာမှုမရှိဘူးဆိုရင်တည်ဆဲဥပဒေအရအေးအေးယူမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာဘရင်ဝချီအလောင်ကုန်ကိုပွင်လင်းစွာစင်ခေါ်တဲ့အနေနဲ့တနင်္ဂနွေနေ့ကထောင်ချီတဲ့ဆန့်ကျင်ဆန္ဒပြသူတွေဗန်ကောက်မြို့မှာခြိတက်ခဲ့ကြပြီးဘရင်ရဲ့လုပ်ပိုင်ခွင့်အာဏာလျှော့ချရေးအပအဝင်ဒီမိုကရေစီရေးပြည်ပြင်ပြောင်းလဲဖို့တောင်းဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာဘရင်စနစ်ကိုဝေဖန်ပြစ်တင်ရင်အရေးယူခံရမယ်ဆိုတဲ့ဥပဒေရှိပေမဲ့ထိုင်းဘရင်စနစ်နဲ့စစ်တပ်ကြီးစိုးချေလန်နေတဲ့လူအဖွဲ့အစည်းကိုပြောင်းလဲပြစ်ဖို့ဆိုတဲ့တောင်းဆိုဆန္ဒပြမှုတွေဟာဒီနှစ်လတာကာလအတွင်းပိုပြီးကြီးထွားလာတာပါ။ဆန္ဒပြသူတွေကိုတော့လက်နက်မပါတဲ့ရာပေါင်းများစွာသောရဲတွေကအကာအရန်တွေနဲ့ဟန်တားခဲ့ပါတယ်။ဆနပြကောင်းဆောင်တွေကတော့ဘီရင်နန်းတော်ကိုပေးပို့တဲ့သူတို့ရဲ့တောင်းဆိုချက်ပါစာတစ်စောင်ကိုရဲလက်ထက်ပေးအပ်ခဲ့ပြီးစာထဲမှာတော့ဘီရင်စနစ်ပြုပြင်ပြောင်းလဲဖို့နဲ့စစ်ဗိုလ်ချုပ်ဟောင်းတစ်ဖြစ်လဲဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ပေးဖို့ရွေးကောက်ပွဲအသစ်နဲ့ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲဖို့ကိုဖော်ပြထားပါတယ်။နောက်တစ်ကြိမ်ဆနပြပွဲကိုအောက်တိုဘာ14ရက်နေ့မှာထပ်လုပ်မယ်လို့ကြေညာထားပြီးထိုင်းတနင်္ဂနွေလုံးကပြည်သူတွေအလုပ်တွေရန်နာပြီးသူတို့နဲ့ပူးပေါင်းပါဝင်မှုကိုလည်းဖိတ်ခေါ်ထားပါတယ်။တရုတ်စစ်လေယာဉ်တွေထိုင်ဝမ်ကျွန်းကိုနှစ်ရက်တာချဉ်းကပ်ခဲ့တာဟာဒေသတစ်ခုလုံးကိုတရုတ်အစိုးရကချင်းချောက်ခဲ့တာဖြစ်ပြီးတရုတ်အစိုးရရဲ့စည်ရင်အမှန်ကိုထိုင်ဝမ်ပြည်သူတွေသိအောင်ပြသလိုက်ခြင်းဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ဝင်ဝမ်ကတနင်္ဂနွေနေ့မှာပြောကြားပါတယ်။တရုတ်ရဲ့လေကြောင်းပြန်တမ်းမှုဟာအမေရိကန်စီးပွားရေးဒုဝန်ကြီးကီခရက်ထိုင်ဝမ်ကိုရောက်ရှိနေချိန်မှာပြုလုပ်ခဲ့တာပါ။ဒူဝန်ကြီးခရစ်ဟာနှစ်ပေါင်း40အတွင်းထိုင်ဝမ်ကိုပထမဆုံးလာရောက်တဲ့အဆင့်မြင့်ဆုံးအမေရိကန်အရာရှိလည်းဖြစ်ပါတယ်။တရုတ်လေယာဉ်တွေဟာထိုင်ဝမ်ရေလက်ကြားခလေလန်းကိုဖြတ်ကျော်ပြီးထိုင်ဝမ်လေကြောင်းလုံခြုံရေးသတ်မှတ်နယ်မြေကိုတောက်ကြနေတဲ့စနေနေ့တွေကဝင်ရောက်ခဲ့တဲ့အတွက်ထိုင်ဝမ်ဘက်ကဂျက်တိုက်လေယာဉ်တွေနဲ့ပြန်တန်းဟန်တားခဲ့တာပါ။ထိုင်ဝမ်ကျွန်းကိုတရုတ်ကသရုပ်ပိုင်နယ်မြေဖြစ်သတ်မှတ်ထားပါတယ်။ ဒီလိုရဟာနိုင်ငံကပုံရိပ်အတွက်တစုံတရာအထောက်အကူမဖြစ်နိုင်ဘူးလို့ထိုင်ဝမ်သမ္မတကပြောပါတယ်။တရုတ်လီဒါကစနေနေ့မှာပြသခဲ့တဲ့ဗီဒီယိုတစ်ခုမှာတော့ထိုင်ဝမ်ကိုပြန်တန်းခဲ့တဲ့လေယာဉ်တွေထဲမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ H6 ဘုံးကျဲလေယာဉ်နဲ့ပါဝင်ကြောင်းပြသခဲ့ပါတယ်ခင်ဗျာ။မိုဘိုင်းဖုန်းအင်တာနက်မှာပြောဆိုဆက်သွယ်လို့ရတဲ့တရုတ်ကုမ္ပဏီပိုင် WeChat ကိုတနင်္ဂနွေနေ့ညနေပိုင်းကစပြီးဒေါင်းလုဒ်ချသုံးဆွဲလို့မရအောင် Apple နဲ့ Google တို့ရဲ့ App Store တွေမှာပိတ်ပင်ထားဖို့ဆိုတော့သမ္မတ Trump အစိုးရရဲ့အမိန့်ကိုအမေရိကန်တရားရုံးတစ်ခုကတနင်္ဂနွေနေ့အစောပိုင်းမှာဟန်တားလိုက်ပါတယ်။ Trump အစိုးရရဲ့အမိန့်နဲ့ပတ်သက်လို့ WeChat အသုံးပြုသူတွေဘက်ကအမှုဖွင့်ပြန်လည်တရားစွဲခဲ့ပြီးတရားလိုတွေရဲ့တင်ပြချက်ဟာအမေရိကန်ဖွဲ့စည်းပုံရဲ့ပထမပြင်ဆင်ချက်နဲ့ကန့်ညီနေတယ်လို့တရားလိုတွေဘက်ကအလေးသာစေကြောင်း San Francisco ရာစုတရားသူကြီးလော်ရယ်ဘီလာကပြောပါတယ် WeChat နဲ့ TikTok app တွေဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုထိခိုက်နိုင်တာကြောင့်ပိတ်ပင်ဖို့ကုန်သွယ်ရေးဝန်ကြီးဌာနကတောက်ကြနေမှာအမိန့်ထုတ်ခဲ့ပါတယ် San Francisco တရားသူကြီးရဲ့ပိတ်ပင်မှုဟာသမ္မတ Trump အစိုးရရဲ့ဆုံးဖြတ်ချက်အပေါ်ရှုပ်ထွေးဝေဝါးစေတယ်လို့တရားရေးဝန်ကြီးဌာနကပြောပါတယ်အမေရိကန်မှာ WeChat သုံးသူပေါင်းနေ့စဉ်19သန်းရှိပါတယ်ခင်ဗျာတင်းနာနေမနပိုင်း VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အစားပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြအောင်ပါခင်ဗျာ
။ကျွန်တော်ဝင်းမြန်းပါ။ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်းလျှော့ချနိုင်ဖို့အလုပ်အကိုင်းနဲ့သွားလာလို့ရှာမှုတွေကိုနောက်ထပ်တစ်ဆင့်တင်ကြလိုက်ပါပြီ။ဘာကြောင့်လဲပြီးဘလို့ဖြစ်လာတိုင်းတာကိုရန်ကုန်ကိုဗစ်ပေါင်းဆက်ညီနိုင်ရေးကော်မတီဒီယိုကထာကိုမေးရမှာစစ်တပ်ကတည်းကဘာဘောခချုပ်ဒေါက်တာဇော်ဝေစိုးကအကြောင်းရင်းကိုအခုလိုဆက်ရှင်းပြပါမယ်
။ containment ကိုတွားဖို့လိုနေသေးတာပေါ့ကျွန်တော်အဲ့အကြောင်းလဲဒါကိုလုပ်တဲ့သဘောပါပဲ။ stay at home လုပ်ဖို့ပေါ့။ဒါဖြစ်လို့လေဆိုတော့ကျွန်တော်တို့ရဲ့အနေအထားကဒါကိုလုံးဝဤဖွင့်ချလိုက်ရင်ကူးဆက်မှုတွေကိုကျွန်တော်မတားဘဲနဲ့နောက်ဆက်တွဲအကျိုးတွေကိုကျွန်တော်တို့နိုင်ငံအနေနဲ့ကြော်သွားဖို့အနေနဲ့ဖြစ်တယ်ပေါ့နော်။သူတို့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့လူကြီးတွေကိုကူးဆက်သွားမယ်။နောက်ယောဂရှိတဲ့လူတွေကူးဆက်သွားရင်အဲ့အရာတွေကိုကျွန်တော်တို့ရှင်းယုံနေနေတဲ့ကုသနိုင်မှုဆိုတာတော်လေးခက်ခဲတဲ့အခါကျတော့ဒီလိုမျိုးထိန်းရမှာဖြစ်မှာပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ကူးဆက်မှုကဘာကြောင့်မလို့အခုလိုတက်လာတယ်လို့ယူဆလဲ
ကျွန်တော်တို့လည်းပြန်ပြီးတော့ယူလုပ်ပြီးသုံးသပ်နေပါတယ်ဒီယောဂရဲ့ပြန်ပွားတဲ့နှုန်းကလည်းမြန်နာပေါ့နော်အဲ့ဒါလည်းပါတယ်လို့ဒါကြောင့်ကျွန်တော်တို့ကို contact tracing ကိုအားထက်ဖြည့်လိုက်တာပေါ့နော်ဒီနေ့တည်းမှာဒီ facility quarantine ကြီးကို community ဒီ quarantine နဲ့ကျွန်တော်တို့လုပ်ပြီးတော့ဖြေတာပေါ့အဲ့ဒါတွေလည်းပြင်ဆင်ထားတာအရင်900ကျော်လောက်ပြင်ဆင်ထားတာအခု9000ကျော်လောက်ဖြစ်လာတဲ့အချိန်မှာဒီဘက်က public ဆက်တက်ကလည်းတော်တော်လေးကိုရုန်းကန်ပါတယ်ဒါဒီဘက်ကကုသရေးဘက်ကလည်းတော်တော်လေးရုန်းကန်တော့အခုလိုမျိုး stay at home လုပ်လိုက်ခြင်းအားဖြင့်ကျွန်တော်တို့အများကြီးဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာအခုကပို့တွေ့တဲ့လူနှုတ်များလာတယ်
ပို့တွေ့တော့များတာပေါ့သင်တာ community ထဲမှာပြန်နေဟာကိုတွေ့ရတာပေါ့အဲ့တော့အဲ့ဒါကို control လုပ်ဖို့အတွက်ဆိုရင် community movement တွေစုစားမှုတွေတွာလာမှုတွေဒီလိုကူးကူးဆက်ဆံမှုတွေလျှော့လိုက်ရတော့တွာဖို့အတွက်ဒါလုပ်တာပေါ့ဒီအချိန်နေမှာထိနိုင်နိုင်မယ်ဆိုတော့ကျွန်တော်တို့တနေ့နေ့နေ့နေ့ဖြစ်မှာပေါ့တကယ်လို့ဒီအချိန်မထိနိုင်ဘူးဆိုရင်ကျွန်တော်တို့နေခဲတဲ့ဟာဖြစ်သွားနိုင်တယ်လူအရေးတော့ကလုံး900နေပြီးတော့မှ600 900ဖြစ်သွားပဲ။နောက်ခုနကလို့ကျွန်တော်တို့အဲ့ဒါဆိုရင်တော့ percentage နဲ့ကျွန်တော်တို့ positive ဖြစ်တဲ့လူရဲ့ 10 to 15% က ICU လေးထည့်ရမယ်။ဆိုတော့အဲ့ဒီမှာပိတ်ဆို့မှုတွေလည်းရှိမယ်ဆိုကျွန်တော်မနိုင်မနင်းနေတော်တော်ဖြစ်သွားနိုင်တဲ့အနေအထားရှိလို့ကျွန်တော်ဒါကတော့ဒီ at home ကတော့လောက်ရတာပေါ့
။ဟုတ်ကဲ့ဆရာသူစပြီးတော့တင်ချက်လိုက်တာဖြစ် lockdown တော့မဟုတ်ဘူးပေါ့နော်။တော်ရတဲ့ပြည့်ဒီ partial lockdown
semi lockdown လို့ partial lockdown လို့ပေါ့အဲ့ပုံစံမျိုးကျွန်တော်တို့နိုင်ငံရဲ့အနေအထားနဲ့လုံးဝကြီးပိတ်ပစ်လိုက်ရင်လည်းအချင်းကြာကြာမခံနိုင်ဘူးပေါ့နော်အထူးသဖြင့်ဆင်းရဲတဲ့လူဒန်းစားအတွက်ကျွန်တော်ချိန်စရတာပေါ့နော်ကျွန်တော်ထင်တော့နိုင်ငံတော်အနေနဲ့အဲ့ဒါတွေချိန်စရတာတွေလည်းအများကြီးပါပါတယ
်ဟုတ်ကဲ့ဆရာဒီဆေးရုံအနေအထားအခုနောက်ဆုံးအခြေအနေပါပေါ့ဆရာနော
်300 400လောက်ဆိုရင်ကျွန်တော်ရဲ့ capacity ကိုနိုင်နေပေါ့နော်ကွာက900ဖြစ်သွားတဲ့အချိန်မှာတော့အခု DC criteria discharge criteria ကိုကျွန်တော်တို့
ဟုတ်ကဲ့ဆေးရုံစင်တာပါဆရာ
ဟုတ်တယ်ဟိုပြင်ရတယ်ပေါ့နော်စင်ကာပူမှာတုံးတဲ့ discharge criteria ကိုကျွန်တော်တို့တုံးတဲ့သဘောဖြစ်သွားတာပေါ့နော်ကျွန်တော်တို့အရင်တုန်းက14ရက်ထားတာပေါ့အခုကျွန်တော်တို့အဲ့ဒါကို17ရက်ပြောလိုက်တာပေါ့နော်ဆေးရုံနေမှာရှိနေတဲ့ inpatient workload ကိုကျွန်တော်တို့ short chart နိုင်အောင်လုပ်တဲ့သဘောပေါ့နောက်တစ်ဖက်ကလည်း quarantine site တွေမှာ double negative 9ရက်ကိုကျွန်တော်တို့ပြောင်းပြီးတုံးတော့ပေါ့နော် เนาะถัดပြီးတော့လဲကျွန်တော်တို့ဒီ area တွေကိုတိုးချဲ့နိုင်အောင်เนาะအခုတော့ကျွန်တော်တို့ပြင်ဆင်ထားပြီးတော့ကရင်အရေးအတွက်တွေပို့ပြီးရအောင်เนาะကျွန်တော်တို့စီစဉ်ထားတာရှိပါတယ်ဒါပေမဲ့ဒီဘက်ကတမ်းမကြီးနဲ့ကိုလန်တရားတွေဝန်ထမ်းနေအတွက်လဲနေရလူတွေကိုလဲဒီမှာအားဖြည့်သလိုအဲ့တော့ containment procedure တွေကိုတဖြည်းဖြည်းတဖြည်းဖြည်း release လုပ်ပြီး short ပေးနေတာ
ပေါ့။ဟုတ်ကဲ့။ပုဂ္ဂလိကဆေးရုံတွေဘက်ပိုင်းကရော
သူတို့နဲ့ကျွန်တော်တို့ဆွေးနွေးပြီးတော့အခုဒါနဲ့ပတ်သက်ပြီးတော့အားလုံးသူတို့အသင်းအဖွဲ့အနေနဲ့ပါဝင်နိုင်တဲ့ပုံစံသုံးဖြတ်ပြီးတော့တင်မှုအဲသူတို့လည်းတစ်ရက်နှစ်ရက်အတွင်းပြန်ပြီးတော့တင်ပါလေ
။ဟုတ်ကဲ့ဆရာ။တက်မတော်ဘက်ကကူညီနိုင်မှုအနေထားရော
။ဖောင်ကြီးမှာတက်မတော် 25% ပါပါတယ်။သူတို့လိုအပ်တဲ့နေရာတွေကိုသူတို့ထပ်ပြီးတော့လည်းအခုလည်းဖြည့်ပေးနေပါလေ။testing မှာလည်းပဲတက်ကဝင်ပြီးတော့ကုနောက် quarantine site တွေမှာလည်းစစ်တပ်ကကူညီပြီးတော့ခုလုပ်နေရတယ်ရှိပါတယ
်ဟုတ်ပါတယ်ဆရာအဲ့တော့ဒီနေ့မှာဆရာဒီတက်မတော်ဆေးရုံနေသုံးဖို့အနေထားရော
အဲ့တော့ central ကဆုံးဖြတ်ရမယ့်ကိစ္စပေါ့လေ central ကဆုံးဖြတ်ရမယ့်ကိစ္စပါနိုင်ငံတော်အစင်းနေနဲ့ဆွေးနွေးဆုံးဖြတ်ပြီးသွားရမယ့်ကိစ္စလေ
ဟုတ်ကဲ့ဆရာနောက်ဆုံးအနေထားမှာဆရာအနေနဲ့ပြည်သူတွေအဓိကပါမှာခြင်းလဲ
အခုလိုမျိုးဟိုကျွန်တော်တို့ထိန်းပြီးသွားတဲ့နိုင်ငံတွေမှာတော့ထိန်းရင်လည်းထိန်းလို့ရတဲ့ဟာလေးတွေရှိပါတယ်ပြေုပ်တို့ဘာလို့ထိန်းခဲ့ကြတာပေါ့နော်ဩစတြေးလျမှာဆိုလည်းလို short line တင်းလိုက်ပြီးသွားနေကြအောင်ဆင်းလူလည်းထိန်းတယ်အဖြေလေးတွေကဟိုကောင်းတာပေါ့နော်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးပေါ့နော်ပြည်သူလူထုအနေနဲ့ရောအားလုံးပေါ့လေလူနာတွေရောဒေသဝင်အကုန်လုံးပါပဲဒီဟာလေးကိုညီညီညွတ်ညွတ်လေးနဲ့အဲ့လိုလုပ်နိုင်နေဆိုရင်တော့ကောင်းမှာ
ဟုတ်ကဲ့အခြေစမြိုက်တင်ပါလိမ့်ဆရာအားလုံးအောင်မြင်ပါစေလို့ကျွန်တော် sit down ပြလိုက်ပါတယ်ဝင်ပါမှာ
တနင်္လာနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ရန်ကုန်မှာတနင်္လာနေ့ကစပြီးနေအိမ်မှာပဲနေကြဖို့အစိုးရကအမိန့်ထုတ်ပြန်လိုက်တဲ့အပေါ်ဒေသခံတွေစီးပွားရေးလုပ်ငန်းရှင်တို့ရဲ့အမြင်တွေကိုစူးစီးတင်ပြမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ရန်ကုန်တိုင်း45မြို့နယ်တဲကကိုကိုကျွန်းကလွဲပြီးတနင်္လာနေ့နနက် 8 နာရီကစလို့ပြည်သူတွေနေအိမ်မှာပဲနေကြဖို့အမိန့်ကိုမနေ့ညကမြမအစိုးရကထုတ်ပြန်လိုက်ပါတယ်။အဓိကကတော့ COVID-19 ကူးစက်မှုဗဟုအချက်အချာဖြစ်နေတဲ့လူနေထူထပ်တဲ့ရန်ကုန်တိုင်းမှာအချိန်တိုအတွင်းကူးစက်မှုနှုန်းအရှိန်မြင့်လာနေတာကြောင့်အခုလိုနေအိမ်မှာပဲနေကြဖို့အမိန့်ကိုထုတ်ပြန်လိုက်ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လိုက်နာရမယ့်စီမင်းစီကံပေါင်း၈ချက်ရှိရမှာအများပြည်သူအတွက်ရှင်းရှင်းလင်းလင်းမရှိတာတွေပါဝင်နေတယ်လို့ရန်ကုန်မြို့ဒေသခံအမျိုးသမီးက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့အနေနဲ့ကြတော့လေဖတ်ကြည့်လိုက်ရင်ကြားတချို့မင်းကြောင်ညာစာထဲမှာထုတ်ထားတဲ့စကားလုံးသုံးလုံးလေးပေါ်မှာဟိုတမန်ပြည်သူတယောက်အနေနဲ့နားလည်ဖို့နည်းနည်းခက်ခဲတဲ့စကားလုံးလေးတွေရှိရပါတော့။ဥပမာဆိုရင်အပိုက်ခငယ်မှာပါတဲ့ကုန်ကျန်းယူကုန်ချောပေးဆောင်ရွက်တော့လက်ခစာလုပ်ငန်း CMB ဆိုရင်ကျွန်တော်တို့လုပ်ငန်းပိုင်းလည်းဟိုလုပ်တဲ့သူမဟုတ်တော့ကြအဲ့ဒါဘာလုပ်ငန်းတွေကိုပြောလဲဆိုတာတော့နားမလည်ဘူးရှင့်။နောက်တစ်ခုကကျွန်မအနေနဲ့ကြားလို့ရှိရင်အပိုက်ခကြီးနဲ့အဲစာကွယ်နဲ့ပေါ့နော်။ဆောင်မဖြစ်မနေဈေးဝယ်လို့ရှိရင်အင်အားနေတူပဲထွက်ရမ်းပေါ့နော်ဒါပေမဲ့စားခွဲကြလို့ရှိရင်ရက်ွက်အတွင်းဈေးဝယ်ထည့်ခြင်းတွေရှင်မောင်းပြင်းရင်မော်ရင်တူဆိုတော့အဲဈေးဝယ်ထွက်တာကို2ရောက်ခွင့်ပြုတယ်ဆိုတော့အဲ့ဒီနှစ်ခုကနည်းနည်း contradict ဖြစ်နေတယ်လို့ပဲပေါ့နော်နောက်တစ်ခုကကျွန်တော်တို့ရန်ကုန်မှာကဟိုအမတီရဲ့တိုင်တိုက်ခတ်မြင့်နေမှာနေရတယ်ပေါ့နော်နောက်ဈေးကိုတင်းငယ်ရဲ့စားဝယ်ရတယ်ဆိုဆွဲရတာလည်းပါညာဆိုတော့ခါလီကြရင်ကားနဲ့တော့ဈေးဝယ်ထွက်တာမရှိဘူးဆိုတော့ဒါလေးကိုသူတို့နည်းနည်းထည့်စဉ်းစားဖို့ကောင်းတယ်ဘာလို့ဆိုအများကြီးကတော့အိုးဈေးတွေဘာတွေတော့ကြလို့ရှိရင်ရက်ွက်ဈေးတွေပဲတုံးကြတာများတော့ကြလေဒီလူတန်းစားများတဲ့အတွက်ဒီလူတန်းစားအတွက်ကြလို့ရှိရင်အဲ့ဒါလေးကနည်းနည်းအဆင်မပြေဘူးပေါ့နော
်အမိတ်ထုတ်ပြန်ခြင်းကတနင်္ဂနွေည8နာရီမှာဖြစ်ပြီးစတင်လိုက်နာရမယ့်အချိန်ကတနင်္လာနေ့နနက်8နာရီဖြစ်နေတဲ့အတွက်လုပ်ငန်းရှင်တွေပြင်ဆင်တဲ့နေရာမှာအခက်အခဲရှိနိုင်တယ်လို့လည်းသုံးသပ်ချက်တွေရှိပါတယ်အိမ်ဆောင်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းရှင်တအုပ်ကတော့သူတို့လုပ်ငန်းတွေပိတ်ဖို့ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့အခုလိုရုတ်တရက်အမိန့်ထုတ်ပြန်လိုက်တာကြောင့်နေစားအလုပ်သမားတွေအတွက်သွားရေးလာရေးမှာအခက်အခဲတွေရှိလိမ့်မယ်လို့ VOA ကပြောပါတယ
်။အမတို့ပေါ့အမဆိုင်နေရှိတာပေါ့နော်အိမ်ဆောင်ပစ္စည်းဆိုင်ဆိုတော့လေအမတို့ကသူတို့မကြော်ညာခင်ကိုသိရမလားအရင်ကြီးဖြစ်နေတဲ့အခါကျတော့လေအမတို့ကပိတ်ဖို့အကုန်လုံးစီစဉ်ပြီးသွားပြီပေါ့နော်အမတို့အင်္ဂါနေ့ကိုပိတ်နေတယ်ဒါပေမဲ့အမတို့ကကျတော့အလုပ်သမားတွေပေါ့လစာတွေသမားတွေကပြဿနာမရှိလိမ့်မယ်အော်ပေါ့နော်အေးပေါ့အမားတော့ကြကားကြလို့ရှိလို့ရှင်တစ်ခေါက်ကိုဘလောက်ခေါက်ကြီးနဲ့ပေးရတဲ့ကားသမားတွေပစ္စည်းထမ်းတဲ့လူတွေပေါ့နော်နေစားတွေအတွက်ကြတော့သူတို့အတွက်ကအရန်အခက်ခဲဖြစ်မှာပေါ့နော်ပိတ်လိုက်တဲ့အခါမှာ
COVID-19 ကရောဂါကူးစက်မှုအရှိန်မြင့်တက်နေတဲ့ရန်ကုန်မှာစီးပွားရေးလုပ်ငန်းတွေထိခိုက်မှုကြီးကြီးမားမားရင်ဆိုင်နေရတာပါဒါပေမဲ့လည်းမြမအစိုးရရဲ့နောက်ဆုံးထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်အစိုးဆုံးအခြေအနေကနေတက်နိုင်သမျှရောဂါကာကွယ်ထိန်းချုပ်ပြီးမရှိမဖြစ်လိုအပ်တဲ့စီးပွားရေးလုပ်ငန်းတွေလက်ပတ်နိုင်အောင်စ조사နေတာတွေ့ရတယ်လို့မြမအရေးလေးလာနေသူဒေါက်တာတင်မောင်တန်းက VOE ကိုပြောပါတယ်
ရေဘူးရအဖြစ်တော့ရွေတာမကူးဆက်ဖို့ပေါ့ Gusa Fu Suraga, Dure, T Dre, Sasamu, Atanizo, Nedong. Zaine Teve, Dure, Boare, Gale, Lepanibo, Luate. Arajamolo, Machima Pide, Siway Longani, Lepanirao, Quimbure, Davime, Dionetia, Magusa, Nine, Andi Tani, Atanizo, Siway Lepamude, Lojavo, Trojan at the Wall.
Sia Ero, Ema Ben, Dijabo Sure, a main. Lockdown ပိတ်ထားလိုက်ပြီဆိုတဲ့အဆင့်ကွာခြားချက်တွေကရောဘာတွေပါလဲရှင
်။ရေဘူးကကျွန်တော်နားလဲတာကျွန်တော်ကပညာရှင်တော့မဟုတ်ဘူးเนาะဒါပေမဲ့ရေဘူးကနားလဲတာကတော့ဝူဟန်နဲ့ဝါရုံမှာဆိုလို့ရှိရင်တော့မသွားလာလေအပြင်ကလည်းမလာဘူးအသွားလည်း trade လည်းမဝင်ရဘူးအကုန်လုံးကိုပိတ်ချလိုက်တဲ့သဘောပေါ့ Stay home ဆိုတဲ့သဘောတော့အိမ်မှာအတက်နိုင်ဆုံးနေချဘကူးဆက်ဟူးဆက်မှုပြန်မွားမှုနှုံရှော့ချနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ပြတ်ထန်တဲ့သဘောပါပဲအဲ့တော့ချုပ်ကန့်တဲ့အထိအကုန်လုံးကိုချုပ်ပြလိုက်တဲ့အထိမသွားသေးဘူးပေါ့နော်
။နေအိမ်မှာပဲနေကြဖို့ဆိုတော့ကျန်းမာရေးဝန်ကြီးဌာနရဲ့အမိန့်ထုတ်ပြန်ချက်ကိုလိုက်နာခြင်းမရှိဘူးဆိုရင်တော့တည်ဆဲဥပဒေအရအရေးယူခံရမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ VOA American အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုမြန်မာအရေးရှင်တွေကအစီအစဉ်ကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။မိထီလာမှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်က engineer တွေဟာမြန်မာနိုင်ငံအတွက်ကိုပိုင်ဂျိုးရုတစ်လုံးကိုပထမဆုံးလွှတ်တင်ဖို့လုပ်နေပါပြီ။ဘယ်လိုဂျိုးရုအမျိုးအစားပါလဲ။ဘာကြောင့်လွှတ်တင်ဖို့စူးစမ်းရတာပါလဲ။အပြည့်အစုံသိရဖို့ပမောက္ခချုပ်ဒေါက်တာကြည်သွန်းကိုဆက်သွယ်ပြီးမေးမြန်းတဲ့အခါအခုလိုစပြောပါရစေ
။ဘောနကဝါမီလေးလာရေပေါ့နော်။ Earth observation satellite ပါ။ဒီ satellite မှာကျွန်တော်ကဟို micro satellite အမျိုးအစားပေါ့နော်။ kilogram 50ရှိရဲ့ micro satellite ကိုကျွန်တော်တို့ဒီနိုင်ငံတကာအာကာသစခန်းကနေပြီးကျွန်တော်တို့လွှတ်တင်ဖို့ရှိပါတယ
်။အခုလိုမျိုးလွှတ်တင်ဖို့ဘာကြောင့်စူးစမ်းရတာပါလဲဆရာ။ဘာကြောင့်လွှတ်တင်တာပါလဲပြောပြပေးပါ။
โอเคကျွန်တော်တို့ဟိုဆက်သွယ်ရေးကဏ္ဍအနေနဲ့ကျွန်တော်တို့ဒီ Indesnet ပေါ့နော်မြန်မာ set 1ဆိုပြီးလဲလွတ်ခဲ့ပါတယ်အဲ့ဒါတော့ကျွန်တော်တို့ကကွန်ဒိုဆက်မျိုးစားပေါ့နော်ဟိုမှာရှိတဲ့ transporter ကိုကျွန်တော်တို့ဒီဝယ်ပြီးဆိုဟိုမြန်မာရဲ့ဒီဆက်သွယ်ရေးကဏ္ဍနော်နောက်က internet အသုံးပြုမှုတွေရုပ်သံထုတ်လွှင့်မှုတွေအတွက်နောက်တစ်ခါကျတော့ joint satellite ပေါ့နော်ဆိုတော့ Indesnet နဲ့ကျွန်တော်တို့မြန်မာဘက်နဲ့တဝက်စီကြာခံပြီးဆိုဒီပါတဲ့ transporter လည်းကျွန်တော်တို့ကတဝက်စီပေါ့နော်အဲ့လိုနဲ့လွှတ်ခဲ့တဲ့ဟာရှိပါတယ်ဒါတွေကဟိုလွှတ်ခဲ့တဲ့အခုဆိုတော့ဆက်တိုင်းကဏ္ဍအတွက်အများကြီးထောက်ကူပြုတယ်ပေါ့နော်နောက်တစ်ခါဒီ internet အသုံးပြုမှုတွေ protest တွေနေအတွက်ပေါ့နော်ဟိုထောက်ကူပြုတယ်သို့တော့ကျွန်တော်တို့ဒီမှာ sector တွေအများကြီးစိုက်ပျိုးရေးမွေးမြူရေးတည်တော်ရေလုံငန်းတကယ်တော့ဘာဝဘေးအနေရစသဖြင့်ဒီဟာတွေအတွက်လဲကျွန်တော်တို့ဂျိုရုလွတ်ဖို့ရလိုတယ်အဲ့ဒီအတွက်ကကျွန်တော်ခုပြောတဲ့ကဘာမီလိလာရေဂျိုရုပါအဲ့ဒီဂျိုရုကနေ satellite image တွေကိုပေးတယ်ပေါ့နော်ပေးတဲ့ satellite image တွေပေါ်မှာကျွန်တော်တို့အဒီနည်းပညာတွေနဲ့ပြန်ပြီးဆိုသုံးနိုင်တဲ့ကဏ္ဍအတော်များများကိုဒီဆော့ပြောတဲ့ကဘာမီလိလာရေဂျိုရုကနေပြီးဆိုပံ့ပိုးပေးနိုင်တယ်ပေါ့
နည်းနည်းလေးပြည့်ပြည့်စုံစုံပြောပြပေးပါဆရာဥမာဆိုလို့ရှိရင်ကဏ္ဍတစ်ခုလိုက်ခွဲပြောမယ်ဆိုလို့ရှိရင်စိုက်ပျိုးရေးကဏ္ဍမှာဘာတွေသုံးနိုင်တယ်အရင်ပြောပြပေးပါဆရာ
စိုက်ပျိုးရေးဆိုစိုက်ပျိုးရေးဒီကောက်ဘက်တီးနန်တွေရဲ့အခြေအနေတွေကပိုးကျနေသလားဘာလို့လဲမြေသူတို့ရဲ့အပင်ဖြစ်တုံးမှုအတွက်မြေဩဇာတွေလိုလားဒါတွေကကျွန်တော်က satellite image ရတဲ့အားနေပြီးဆိုကျွန်တော်တို့ color index တွေနဲ့ကျွန်တော်ကပြန်ခွဲပြီးဆိုဆိုပါဆိုကျွန်တော်ကဟိုပိုးမွားတွေကြားတယ်ဂျိုင်းကောင်တွေကြားတယ်ဒါဆိုလို့ချင်းလဲဒီ satellite image ရိုက်လိုက်တယ်ရိုက်ပြီးဆိုအဲ့ပေါ်နေမှာဘယ်နေရာရောက်ဖြစ်ပိုးကျနေဆိုတာကျွန်တော်အကုန်ဟိုအတိအကျဒီဟာပြန်ပြီးဆိုတွက်ထုတ်ယူလို့ရတယ်ပေါ့နော
်စိုက်ပျိုးရေးကဏ္ဍအတွက်အများကြီးတုံ့နိုင်တာပေါ့နော
်ဟုတ်ကဲ့ဟုတ်တယ်ခင်ဗျဟုတ
်ဒီတဘာဝဘေးအန္တရာယ်ကာကွယ်ရေးမှာရောဆရာတို့အခုလွှတ်တင်မဲ့ဂျိုရုပေါ့နော်ဘာတွေတုံ့နိုင်မှာလဲဆရာ
တဘာဝဘေးအန္တရာယ်ဆိုကျွန်တော်တို့ကဆိုပါဆိုကျွန်တော်ရေကြီးရဲ့ပြည့်ရဆိုရေ area ဆိုတော့ flat ဒီ monitoring လုပ်လို့ရတယ်အဲ့ flat ကနေမှာကျွန်တော်ကဘယ်လောက်ထိအောင် damage ဖြစ်နိုင်လဲ ဆော့ပြောရေးလို့ရတယ်ဘလို့စီမံခန့်ခွဲကြမလဲပေါ့နော် disaster management နောက်ကခုလွတ်မဲ့ဟာကဆော့ပြော weather အတွက်လည်း focusing လုပ်လို့ရတယ်ဆော့ဒီ thunderstorm တခုကဘယ်လိုသွားနေတယ်ဘလောက်နှုန်းနဲ့တိုက်နေတယ်ဆိုတော့ဒီမိုးလေဝသဒီခံမှန်းတွက်ချက်မှုကိုလည်းပို့ပြီး accuracy ကောင်းအောင်လုပ်ပေးနိုင်တယ်ပေါ့နော
် okay ဆော့ site view ရဲ့ဒီမိုးလေဝသရဲ့ဒီရာသီဥတုရဲ့ပြီးတော့တခြားဘယ်နေရာမှာတုံးနိုင်ပါသေးလဲရှင်
ကျွန်တော်ဒီ satellite image ကအခု GIS ပေါ့နော်ဒီနည်းပညာနဲ့ဆိုအခု survey တွေကျွန်တော်ဒီစောက်လို့ရေးဝန်ကြီးဌာနတို့ကနေတုံးတယ် land use တွေနောက်ကကျွန်တော်တစ်တော်တွေရဲ့အနေအထားတွေပေါ့နော် deforestation တွေဘယ်လိုဖြစ်နေလဲတစ်တော်တွေပြုံးနေမှုဘယ်လိုရှိတယ်ဘယ်နေရာမှာဘယ်လိုကာဗာပြောင်းပြန်လုပ်လို့ရအောင်လဲဆိုတဲ့ဟာတွေဟို land use နဲ့ပတ်သက်တာတွေနောက်ကကျွန်တော်က urban planning တွေပေါ့နော်ဒီဟာတွေလည်းရလာတဲ့ satellite image ကနေမှာကျွန်တော်တို့က GIS technology နဲ့ပေါင်းပြီးဆိုအော်တော့ချမယ်ဆိုလို့ချင်းရပါတယ်နောက်ဆုံးတော့ကျွန်တော်ကဒီ national planning ပေါ့နော် national planning လုပ်တဲ့အချိန်ထိအောင်ကိုပဲဆော့ပြော satellite image တွေကအများကြီးထောက်ကူပေးနိုင်ပါတယ်ဗျာဟု
တ်ဟုတ်ဆက်ဆက်ပြောသွားတာကဒီမြန်မာနိုင်ငံကဟို Lancet 1 or 2 ရောအဲ့ဒီအန်နဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကဗားတဲ့ထောက်ကူပေးရပါလဲဆရာ
အဲ့ဒီ communication satellite ကတော့ကျွန်တော်တို့ဆော့ပြောလို့ Windows ဆက်ဆိုအဲ့ထဲမှာရှိတဲ့ကိုနိုင်တဲ့လောက်ပေါ့လေအဲ့ဒီလောက်နဲ့ကျွန်တော်တို့ transponder ဝယ်ပြီးကျွန်တော်တို့ဆက်သွယ်ရေးကဏ္ဍကိုဒီက internet တို့เนาะရုပ်တံထုတ်သွင်းတာတို့ဒီဟာကိုသုံးချတာအခုဒုတိယတစ်ဆင့်ဆိုကျွန်တော်တို့ဟို join set ပေါ့เนาะသူတို့ indexen နဲ့ကျွန်တော်တို့ဒီမြန်မာနဲ့တဝက်စီပေါ့အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ကဟိုနည်းပညာအဖြစ်တော့ index ကပဲအကုန်လုပ်တာပေါ့เนาะကျွန်တော်တို့ကဆက်ထည့်ဝင်ပေးတာကျွန်တော်တို့ရလာတဲ့ဟိုကျွန်တော်တို့အသုံးချတာဒါပဲရှိတာပေါ့เนาะအခုဒီ account format ကဘာမီလေးလာရေဂျူရူကတော့ကျွန်တော်တို့စောက်တာပြတာအကုန်လုံးအလုံးစုံကိုစီကပိုင်နေကျူပေါ့နော်နောက်ကဒီစီစဉ်ထဲမှာပဲကျွန်တော်တို့ကတခါလဲဒီပညာလွှဲပြောင်းမှုဆိုတဲ့ဟာဒီကျူတို့ခုဘယ်လိုဒီဇိုင်းလုပ်မလဲဘယ်လိုဒီဆောက်မလဲလို့တင်မယ်ဘယ်လိုထိန်းချောင်းမလဲရလာတဲ့ image တွေဘယ်လိုသုံးချမလဲဒီဟာတွေအတွက်ကျွန်တော်က HR training တွေလည်းဒီထဲမှာပါမှာပါဆိုတော့ဒါဟို long term အတွက်ပါကျွန်တော်ရည်ရွယ်ပြီးဆိုဒါကတော့ကိုယ်တိုင်လုံးစုံပိုင်တဲ့ကျူတို့ဖြစ်တာပေါ့ဟိုတိုင်းကတော့တဝက်စီနဲ့ငှားတာနဲ့အဲ့လိုမျိုးနဲ့ဖြစ်ခဲ့တာပေါ့နော်အဲ့တော့ဒါကြောင့်မို့လို့အခုကျွန်တော်က micro satellite ကကြတော့ကုန်ကျစရိတ်လည်းတက်တာတယ်ဆိုတော့ဒီဆောက်ရတဲ့ဒီလွတ်တရတဲ့စရိတ်တွေတက်တာတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ micro satellite ဆိုတာဘာလဲနည်းနည်းပြောပြပေးပါဆရာ
satellite တွေကိုသူတို့ရဲ့ weight လေးချိန်ပေါ်မူတည်ပြီးအတန်းစားခွဲတာပေါ့နော်အခုအမှ communication satellite တွေဒါဆိုလို့ရှိရင်2တန်3တန်လောက်အထိလေးတယ်သူတို့ကဘောင်းနောက်ကဟိုဟိုကျွန်တော်က geo stationary ဆိုတဲ့ကဘာပတ်လမ်းကြောင်းကအဝေးကြီးပေါ့နော်ကျွန်တော်ကီလိုမီတာ3000 4000အလောက်ထိအောင်ကျွန်တော်ကတင်တယ်ကဘာကြီးနဲ့အတူတူပဲကဘာ24နာရီတပတ်လေးဆိုလို့ပဲဒီဂျိုတို့ကလည်းသူကကဘာတစ်ပတ်ပတ်ဘုရား24နာရီကြာတယ်ဒါကြောင့်ကျွန်တော် communicate လုပ်လို့ရတယ် broadcasting လုပ်လို့ရတယ်အဲ့တော့သူကအကြီးဆုံးပေါ့နော် communication satellite ကအဲ့တော့ကျွန်တော်ကဟို small satellite ဆိုတာရှိသေးတယ်ဒါကတော့ကျွန်တော်ကကီလိုဂရမ်1500ကြာတယ်ပေါ့နော်ကီလိုဂရမ်100ထိအောင်ကဒီဟိုလည်းမိုက်ခရိုသူ satellite ထဲမှာပါတယ်ပေါ့နော်သူအောက်ငဲတဲ့10 kg တော့ပါဆိုကျွန်တော်က nano satellite တို့ pico satellite တို့ဆိုပြီးသူရဲ့အလေးချိန်ပေါ်မူတည်ပြီးဆိုဒီဂျိုရုအမျိုးစားခွဲခြားပြီးသတ်မှတ်တာပေါ့
အခုလွတ်တင်တဲ့ဥစ္စာ micro satellite ပါလားဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဗျ micro satellite ပါ
ဟုတ်ကဲ့ဆရာဒီ satellite ကဒီကဘာမြေကနေပြီးတော့အမြင့်ဘလောက်မှရှိပါလဲဆရာ
အခုပထမကျွန်တော်ဒီစီမံကိန်းမှာတော့ဂျိုရုနှလုံးလွတ်မှာပေါ့နော်အခုပထမတစ်လုံးကအခုလာမဲ့2021 February မှာကျွန်တော်တင်ပါပါတင်တာကျွန်တော်ကဘာမြေအထက်ကီလိုမီတာ400နဲ့600ကြားထဲမှာရှိမှာပေါ့နော်အဲဒုတိယအတွက်အလုံးကတော့ကျွန်တော်ကီလိုမီတာ600ဖြစ်ပါတယ်ဟုတ် satellite မှာလည်းသူ့တက်တန်းနဲ့သူရှိတယ်ဗျာ
အဲသူ
ကျွန်တော်ကဒါဆိုနှစ်နှစ်ခွဲ3နှစ်အဲ့လောက်ပတ်ဝန်းကျင်မှာသုံးလို့ရတယ်ပေါ့ဟိုကကျွန်တော်ကဟိုဆက်သွယ်ရေးဂျိုရုဆိုရင်သူ့ရဲ့တက်တန်းက15နှစ်ဒါခါလည်းသတ်မှတ်ပြီးသားသတ်မှတ်ပြီးသားဆိုတာသူ့တဲ့ပို့သွားလို့ရှိရင်လည်းနည်းနည်းပဲအများကြီးမပိုဘူးပေါ့နော်အားလုံးဆိုသူ့မှာဂျိုရုကိုထိန်းချောင်းဖို့အတွက်လိုတဲ့ fuel တွေရှိတယ်အဲ့ဒါ satellite နဲ့အတူတခါလဲတွက်ချက်ပြီးသူထဲလိုက်အဲ့ fuel ကုန်တဲ့အချိန်မှာဂျိုရုကြီးကတော့ပြတ်တော့မကြဘူးဒါပေမဲ့ကိုယ်နိုင်ငံပေါ်မှာဖြတ်မသွားတော့ဘူးအဲ့ဒါကို तू က useless ဖြစ်တော့မှာပေါ့နော်အဲ့ဒါပေါ်မူတည်ပြီးကျွန်တော်က design လိုက်ဆိုပြီးစ design လုပ်ကြတယ်အဲ့ဒါကိုကျိုးတွဲရပါတယ်ဆိုတော့ကျွန်တော်ကဒီနှလုံးဆိုတဲ့ဟာမှာပထမတစ်လုံးတက်တန်းကုန်ကန်ဒီမှာနောက်တစ်လုံးကျွန်တော်တို့လှုပ်ဖွေရပေါ့အဲ့တော့အခုလက်ရှိပထမတစ်လုံးမှာတော့ကျွန်တော်တို့ဒီ ace ကိုရှိပြီးသားဒီ design တွေကကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ကျိုးတို့အမျိုးသားကိုကျွန်တော်အခုပထမအလှမှာပေါ့နော်ဒါမှမဟုတ်ကျွန်တော်အဲ့ဒီထဲမှာကျွန်တော်တို့ရဲ့ requirement တွေအကုန်လုံးကိုက်တဲ့ဟာဖြစ်ချင်မှပြုံးမယ်အဲ့မှာကျွန်တော်ကဒီကြားထဲမှာသူ့ကိုသုံးမယ်သုံးနေရင်မှကျွန်တော်တို့ရဲ့ demand တွေကဘာလေလို့လဲဆိုတော့ survey တွေကျွန်တော်ယူပြီးနောက်ဒုတိယတစ်လုံးကျတော့ကိုယ်တိုင်းအချိန်မှာ design လုပ်နိုင်ပြီပေါ့လုပ်နိုင်တဲ့အချိန်မှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ပိုးပြီးကိုက်ညီတဲ့ design တို့မှာပါတုံးမဲ့ဖန်ရှင်တွေကတော့ဒီဟိုကဘာမီလိလာကြီးပါပဲခင်ဗျာဟုတ
်ဒါဆိုလို့ရှင်ဒီဂျိုရုကဂျိုရုနှလုံးလှတာကတလုံးတန်းကုန်သွားလို့ရှင်နောက်တလုံးသုံးဖို့အတွက်ပေါ့နော်ဆရာ
ဟုတ်ကဲ့ကုန်ကန်လေးမှာဟုတ်ကဲ့
โอเคสรุปนอกเสียรุดีမြန်မာနိုင်ငံနေပြီးတော့ဒီကိုပိုင်ဂျိုရုပေါ့เนาะဒါမျိုးဘယ်နှလုံးထိလွတ်တင်ဖို့ရာထားပါလဲဆရာ
အခုဒီစီမံကိန်းထဲမှာကျွန်တော်တို့ကဒီဆော့ပြောတဲ့ဂျိုရုနှလုံးတင်တာရှိမယ်နောက်ကကျွန်တော်တို့ဒီကိုဂျိုရုကိုထိန်းချောင်းတဲ့ ground control station ပေါ့เนาะဒါလည်းမြန်မာပြည်မှာထားရှိမယ်ပေါ့ကိုတိုင်းနောက်ပိုင်းကိုဂျိုရုကိုကကိုထိန်းချောင်းမယ်အဲ့ဒါ plus နောက်တစ်ပါးပါလိမ့်ရခုကျွန်တော်ကနီးပညာရဖို့အတွက်ဟို human resource တွေကိုလည်းတစ်ခါလဲတွဲပြီးဆို train လုပ်မယ် train လုပ်ရင်လည်းကျွန်တော် satellite laboratory တခုဒီမှာမြန်မာပြည်မှာထူထောင်မှာပေါ့နော်ထူထောင်လဲဆိုတော့ဂျိုရုဒီ micro satellite ဆောက်ဖို့အတွက်လိုအပ်တဲ့ equipment တွေတစ်ခါလဲဒီစီမံကိန်းတွေမှာပါတယ်ပါတော့နောက်တတိယမြောက်အလုံးစုပ်တတ်မြောက်အလုံးကိုလိုတဲ့ပစ္စည်းပဲဝယ်ပြီးတော့ကို develop လုပ်ယူရမှာဆိုကုန်ကြစီရောအများကြီးကျွန်တော်တက်တာသွားမယ်ကျွန်တော်ဂျိုရုဆောက်ရတဲ့နီးပညာလဲပို့ရလာပါအခုလောကဆိုတော့ကဘာမီလေးလာရေးဂျိုရုကိုကျွန်တော်က micro satellite လုပ်တယ်အဲ့ဒီ micro satellite လုပ်တဲ့ design တွေ့ချက်တာဒီဆောက်တာတွေတွန်းနေတယ်ဆို micro satellite နဲ့ကျွန်တော် communication ကိုကျွန်တော်ကူးယူမှာပေါ့နော်ဒါဆိုရင်ကို့နိုင်ငံရဲ့စစ်သွေးရေးကဏ္ဍအတွက်ကောကဘာမီလေးလာရေးကဏ္ဍအတွက်ကောဒီဂျိုရုကိုကွာကို develop လုပ်ယူနိုင်တဲ့ဒီကျွန်တော်က long term ရည်ရွယ်တာပေါ့ဟုတ်ကဲ့ခင်ဗျာ
တော်တော်ဝမ်းသာကြပါဆရာမြန်မာနိုင်ငံနေပြီးတော့ဒါမျိုးလုပ်နိုင်တယ်ဆ
ိုကျွန်တော်ကဒီစီမံကိန်းလုပ်ရင်းနဲ့နောက်ထပ်ကျွန်တော်တို့တွဲပြီးဆိုလုပ်ဖို့ရအတွက်ဒါလမ်းညွှန်မှုပြုထားတာတော့ Space Agency ထူထောင်ပါပါခင်ဗျာဒါ Space Agency ဆိုတာကြတော့ဒီအာကာသနဲ့ပတ်သက်တဲ့အကုန်လုံးဒီမူဝါဒတွေရောပါတော့နောက်အကုန်လုံးဒီ International နဲ့ဒီ Collaboration မှာညာလုပ်တဲ့အချိန်မှာလည်း Focal Institution တခုလိုတာဟုတ်အဲ့အတွက်ကျွန်တော်ကကြတော့လက်ရှိကဟိုတက္ကသိုလ် level ဖြစ်နေရပေါ့နော်ဆိုတော့အခုလက်ရှိဆိုကျွန်တော်တို့ဟိုအာဆီယံမှာဟောဂျန်နက်ဒီ UN နဲ့ Space Agency နဲ့ပတ်သက်တဲ့ကိစ္စတွေဆိုတော့အကြောင်းကဟိုလက်ရှိမြန်မာနိုင်ငံမှာတော့ focal အနေနဲ့ဟိုတာဝန်ယူပြီးလုပ်ပေးနေရပေါ့နော်သို့တော့ဒီဘက်ကကြာ academic core ရှိတဲ့ခါကျတော့ဟိုတက်တက်ဒီ agency လေးလည်းထူထောင်လာပြီး agency ရဲ့ကျွန်တော်အကြောင်းရဲ့တွဲပြီးဆိုသူတည်သနာတွေရောအဲ့ဒီအချိန်ကျရင်တော့ကျွန်တော်လက်ရှိအကြောင်းသားရဲ့အကြောင်းပြီးတဲ့အချိန်မှာဒီအကြောင်းတက်နေတဲ့အတွင်းမှာအကုန်လုံးကပို့ပြီးဆိုပူပေါင်းဆောင်ရွက်နိုင်ပါတော့ကြောက်ပြောအာဂါသနဲ့ပတ်သက်တဲ့ဟိုဂျိုရုနီးပညာတွေရောသူရဲ့အသုံးချမှုတွေရော develop ဖြစ်အောင်က agency ရဲ့ဆိုတော့ကြောင်းရဲ့ဒါ parallel ဟိုတကယ်ဟို partnership နဲ့ကျွန်တော်တို့လုပ်သွားပေါ့အလိုပေါ့နော်ဟိုရည်ရတာပါဘာလို့လဲဆိုတော့ဂျိုရုနီးပညာကိုသုံးနိုင်တဲ့ဟာတခုကနိုင်ငံတစ်ခုရဲ့ develop မှာအများကြီးအရေးပါတယ်ဆိုတာဒါကျွန်တော်တို့သိရတော့တော့ကြာပြီပေါ့လေဒါပေမဲ့ဆိုတော့ဟိုလူကြီးတွေစိတ်ဝင်စားမှုတော့ကကိုနိုင်ငံရဲ့ budget အခြေအနေဒီဟာလေးပေါ့ပူတည်ပြီးဆိုလှုပ်ဖြစ်ဖို့ဆိုတဲ့ဟာကြာပါပြီကျွန်တော်တို့ဆိုဒါ dream က2000ကျော်တော့ခရဲကျွန်တော်ရှိနေခဲ့တာပေါ့ဒါတကယ်ည20လောက်ကြာမှ account တွေပေါ်နိုင်တာပေါ့နော
်ဆရာတော့ဒီလို account တွေပေါ်နေအောင်ဆရာတို့ဘယ်နိုင်ငံတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်လဲပြောပြပါပါဆရာ
အခုလက်ရှိဒီစီမံကိန်းကတော့ဒီဂျပန်နိုင်ငံဟိုကိုဒိုတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်မှာပါကျွန်တော်နိုင်ငံတော့ပြည်တော်စုအစိုးရအဖွဲ့ကလည်းဒါမနေ့ကကျွန်တော်ဟိုစက်တင်ဘာ9ရက်နေ့ကကက်ဘိနက်အစည်းအဝေးမှာပဲသဘောတူဖွင့်ပြတဲ့ဟာဟုတ်ကဲ့ဆိုတော့ဒီတက္ကသိုလ်ချင်းပူးပေါင်းဆောင်ရွက်တယ်ဆိုမှလည်းဒါကတော့နိုင်ငံတော်ဘတ်ဂျက်ကကြာခံတဲ့စီမံကိန်းပါလေစီမံကိန်းကဟိုကျွန်တော်တို့ပထမအခုဒီမြန်မာဆက်တူးဆိုကျွန်တော်လွတ်မဲ့ဟာတကယ်လွတ်ရမဲ့တာဂက်ဒိတ်တယ်ဆိုလားလောက်ကိုပဲကျွန်တော်နောက်ရောက်သွားတာရှိသေးတာဟိုလွတ်မဲ့အချိန်မှရှိမဲ့ဝဲသားဘာညာဒီအားလေးလည်းရှိတာပေါ့ရက်ကတော့အတိအကျကြီးသူတို့ပြောသေးဘူးသို့တော့ဖေဖော်ဝါရီထဲမှာကျွန်တော်တင်မယ်တင်တယ်ဆိုတော့အဲ့ဒီဖေဖော်ဝါရီလမှာ NASA ကဒုံးမြန်ကကျွန်တော်နိုင်ငံတကာအာကာသစကန်ကိုသွားဖို့ရှိပါတယ်ကုန်နေဂျိုလူတွေတဲသွားပြီးတော့အာကာသစကန်ကိုပို့တယ်အာကာသစကန်ကနေမှကျွန်တော်ကဒီဂျိုပတ်လန်နဲ့ကိုကျွန်တော် match လာတဲ့မှာကျွန်တော်ကပြန်ပြီးထည့်ပေးမယ်ဒီကျွန်တော်နိုင်ငံပေါ်နေပတ်မယ်ပေါ့နော်ဟုတ
်ကျေးဇူးများကြီးတင်ပါတယ်ဆရာအခုလိုမျိုးဆက်ရှိလက်ရှိပြောပြပေးပ
ါဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲရွှေဆိုင်ရဖို့ဖြစ်လာနိုင်ခြေရှိသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ပြည်ထောင်စုယူကော့ပွဲကော်မရှင်ဟာလာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေယူကော့ပွဲကြီးကျင်းပပေးမယ်လို့ကြေညာထားပြီးယူကော့ပွဲနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုလည်းဆက်ပြီးအကောင့်ထဲပေါ်နေပါတယ်။ယူကော့ပွဲကြီးကျင်းပဖို့52ရက်ပဲလိုတော့တဲ့စက်တင်ဘာ18ရက်နေ့မှာမြန်မာနိုင်ငံတဝှမ်းကိုဗစ် -19 ဗိုင်းရပ်စ်ကူးစက်ခံရသူအသစ်404ယောက်ထပ်တွေ့ခဲ့ပြီးဒါဟာပြီးခဲ့တဲ့မတ်လ23ရက်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူစတွေ့ပြီးကတည်းက တရက်ထဲအများဆုံးကူးစက်တဲ့စံချိန်လည်းဖြစ်ခဲ့ပါတယ်။ပြောရရင်လက်ရှိချိန်ဟာတကြောပြန်ဖြစ်ပွားလာတဲ့ COVID-19 ကူးစက်မှုမြင့်တက်နေတဲ့အချိန်ဖြစ်နေတာပါပဲ။ဒီလိုချိန်ဒီအောက်မှာရွေးကောက်ပွဲကျင်းပမဲ့နေ့ကိုလာမဲ့နိုဝင်ဘာ10ရက်သတ်မှတ်ထားတာကိုပြန်သုံးသပ်ဖို့ဒါမှမဟုတ်ရွှေ့ဆိုင်ပေးဖို့ရွေးကောက်ပွဲဝင်ကြမဲ့ပါတီတချို့ဘက်ကတောင်းဆိုတာမျိုးရှိလာပါတယ်။မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားလာတဲ့ COVID-19 ကူးစက်မှုကြောင့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေကြုံတွေ့နေရသလဲ။နိုင်ငံရေးပါတီတချို့ကဘယ်လိုတောင်းဆိုနေကြသလဲ။ရွေးကောက်ပွဲကျင်းပမဲ့နေ့ရွှေ့ဆိုင်ဖို့သင့်သလားဆိုတာလေ့လာတင်ပြသွားပါမယ်။
ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာ NLD ပြင်းရင်အမတ်နေရဒုတိယအများဆုံးအနိုင်ရတဲ့ပြည်ခိုင်ဖြိုးပါတီဟာလာမယ့်အထွေထွေရွေးကောက်ပွဲကျင်းပမယ့်နေ့အဖြစ်နိုဝင်ဘာလ10ရက်မှာသတ်မှတ်ထားတာကိုပြန်သုံးသပ်ဖို့တည်ထောင်စုရွေးကောက်ပွဲကော်မရှင်စီစာရေးသားတင်ပြပါတယ်။ပြည်ခိုင်ဖြိုးနဲ့သူ့ရဲ့မိဖက်24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးတောင်းဆိုတာပါ။အလားတူ2015ရွေးကောက်ပွဲမှာအမတ်နေရတတိယအများဆုံးရခဲ့တဲ့ ANP ရခိုင်မျိုးသားပါတီကလည်းလက်ရှိအခြေအနေမှာတတိုင်းပြည်လုံးအတိုင်းအတာရလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲများကျင်းပရန်လက်တွေအဖျင်းမဖြစ်နိုင်သောအခြေအနေဖြစ်ပေါ်တည်ရှိနေမှုအားအလေးထားသုံးသပ်ဆောင်ရွက်ရန်ဆိုပြီးပြောဆိုထားပါတယ်AMP ခေါင်းဆောင်တွေကတော့ရခိုင်ပြည်နယ်ထဲမှာ COVID-19 ပြဿနာအပြင်တက်မတော်နဲ့ AA တက်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုထားကြပါတယ်။ရွေးကောက်ပွဲရွှေ့ဆိုင်းပေးဖို့တိတိကျကျတောင်းဆိုတာကတော့လူပောင်တစ်ဒီမိုကရက်တစ်ပါတီပါ။အခု2020မှာရွေးကောက်ပွဲဝင်ပြိုင်မဲ့88မျိုးဆက်ခေါင်းဆောင်ဟောင်းဥက္ကိုကြီးဦးဆောင်တဲ့ပြည်သူပါတီကတော့ရွေးကောက်ပွဲကိုရွှေ့ဆိုင်းဖို့တောင်းဆိုထားတယ်လို့COVID-19 ကြောင့်မဲဆွဲစီယုံပွဲတွေလည်းရပ်ဆိုင်းထားရတယ်လို့ဆိုပါရယ်စီးပွားရေးလုပ်ငန်းရှင်ဒေါ်သက်သက်ခိုင်ဦးဆောင်နဲ့ PPP ပါတီကတော့ရွေးကောက်ပွဲကျင်းပမယ့်ရက်ပြန်လည်သုံးသပ်ဖို့တင်ပြထားပေမဲ့လောက်ကင်လို့ရသလောက်မဲဆွဲစီယုံနေတာတွေကိုတော့တွေ့ရပါတယ်ဒါတွေက COVID-19 ကပ်ပေးကြောင့်ရွေးကောက်ပွဲရွှေ့ဆိုင်းတင်သလားမဲပေးမဲ့နေ့ကိုပြန်သုံးသပ်တင်သလားဆိုတာအရေးပါတဲ့ပါတီတချို့ရဲ့သဘောထားအမြင်တွေပ
ါ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့ဒုက္ခနှစ်ဒေါက်တာဇော်မြင့်မောင်တို့ကတော့ NLD ပါတီဝင်တွေနဲ့ထောက်ခံသူပြည်သူတွေကို COVID-19 နဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာကြဖို့လူစုလူဝေးဖြစ်ပေါ်စေတဲ့မဲဆွယ်စည်းရုံးမှုမျိုးတွေမလုပ်ဖို့မဲပေးမဲ့ရက်မှာကြမ်းကြမ်းမမာနဲ့မဲပေးနိုင်အောင်ဂရုစိုက်နေထိုင်ကြဖို့မေတ္တာရက်ခံပန်ကြားထားတာတွေ့ရပါတယ်။အာဏာရ NLD ပါတီအနေနဲ့ရွေးကောက်ပွဲနေ့ကိုပြန်သုံးသပ်ဖို့ရွှေ့ဆိုင်ပေးဖို့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမကြားမသိရပါဘူး။ဒါပေမဲ့ NLD ပြောခွင့်ရဒေါက်တာမျိုးညိုကတော့လက်ရှိလွှတ်တော်သက်တမ်းမကုန်ခင်နိုဝင်ဘာ10ရက်ကနေနောက်ထပ်အချိန်တစ်လခွဲလောက်ထိရွေးကောက်ပွဲကျင်းပမယ့်နေ့ကိုရွှေ့ဆိုင်းမယ်ဆိုရွှေ့ဆိုင်းလို့ရတဲ့အကြောင်းဘယ်လိုပဲဖြစ်ဖြစ် NLD အနေနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်ကိုလက်ခံမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်။လက်ရှိ COVID-19 ဖြစ်ပွားမှုအခြေအနေအရကျန်းမာရေးဝန်ကြီးဌာနဟာရခိုင်ပြည်နယ်တစ်ခုလုံးနဲ့ရန်ကုန်တိုင်း28မြို့နယ်ကို Stay Home မြို့နယ်တွေအဖြစ်သတ်မှတ်ထားပါတယ်အဲ့ဒါဟာတနင်္ဂနွေလုံးမဲဆန္ဒနဲ့စုစုပေါင်းရဲ့14ရာခိုင်နှုန်းလောက်နဲ့ညီမျှပြီးအဲ့ဒီနယ်မြေတွေမှာလူစုလူဝေးနဲ့မဲဆွဲတာတိန်တက်ဆေးမဲဆွဲတာမျိုးလုပ်လို့မရပါဘူးဂျမ်းမဲဆန္ဒနယ်မြေတွေကတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ COVID-19 စီးကားချက်တွေနဲ့အညီလူ90အောက်စုယုံမဲဆွဲခွင့်ပေးထားပါတယ
်စက်တင်ဘာလ18ရက်နေ့အထိစီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 ကူးစက်လူနာစုစုပေါင်း4,299 ဦးသေဆုံးသူ62ဦးဆေးရုံကဆင်းပြေးသူ944ဦးရှိပြီဖြစ်တာကြောင့်လက်ရှိကုသပေးနေရဆဲ active luna 3,294 ဦးရှိနေပါတယ်ဒုတိယတကြောလို့ပြောနိုင်တဲ့ရခိုင်ပြည်နယ်စစ်တွေမှာကုသလူနာစတွေ့တုန်းကမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူ385ယောက်ပဲရှိရာကနေတလကျော်လေးအတွင်းဆယ်စားကျော်လောက်ရှိမဲ့နောက်ထပ်လူ3,900ကျော်ကူးစက်ခံရတည်ဆုံးသူကလည်းဆယ်စားလောက်တက်လာတဲ့အနေအထားမှု COVID-19 ကပ်ရောဂါအခြေအနေအရင်9လတာကြုံရတာထက်အများကြီးဆိုးနေတယ်လို့မှတ်ယူနိုင်ပါတယ်လောလောဆယ် COVID-19 ကူးစက်ပြန့်နှံ့မှုအရှိန်မြင့်တက်နေတယ်လို့ဆိုရင်လည်းမမားပါဘူးရွေးကောက်ပွဲတစ်ခုကျင်းပဖို့ဆိုရင်မဲပေးမဲ့နေ့ဟာ COVID-19 ကိုထိန်းချုပ်ထားနိုင်တဲ့အခြေအနေပြည်သူတွေဘေးအန္တရာယ်ကင်းကင်းမဲပေးနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့ကျမ်းမာရေးဆိုင်ရာကျွမ်းကျင်သူတွေကအကြံပေးကြပါတယ်။ဒီအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့အဓိကစဉ်းစားရမှာကနိုဝင်ဘာ10ရက်ဝန်းကျင်ဟာ COVID-19 ကိုထိန်းချုပ်ထားနိုင်တဲ့အချိန်ဖြစ်မဖြစ်ဒ တည်သူတွေဘေးရန်နေရကင်းကင်းမဲပေးနိုင်တဲ့အခြေအနေရှိမှရှိပါပဲ။ရန်ကုန်တိုင်းကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးအဖွဲ့ဒုဥက္ကဋ္ဌဒေါက်တာဇော်ဝေစိုးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကတော့လက်ရှိအခြေအနေအထိကိုဗစ် -19 ပြဿနာကိုကင်တွယ်နိုင်တဲ့အနေအထားရှိနေသေးတယ်။လာမယ့်နှစ်ပတ်သုံးပတ်အတွင်းထိန်းချုပ်နိုင်လိမ့်မယ်လို့မျှော်လင့်နေဆိုပြီးပြောဆိုထားပါတယ်။တကယ်လို့ရွေးကောက်ပွဲကပ်လာချိန်အထိမျှော်လင့်သလိုထိန်းချုပ်နိုင်တဲ့အခြေအနေမရောက်သေးဘူးဆိုရင်တော့ရွေးကောက်ပွဲကိုနောက်ဆုတ်ရွှေ့ဆိုင်းရမှာပါပဲ။ရွှေ့ဆိုင်းရမှာလည်းအချိန်အများကြီးနောက်ဆုတ်တာမျိုးမဟုတ်ပဲကိုဗစ် -19 ထိန်းချုပ်နိုင်လောက်တဲ့အချိန်ကိုခန့်မှန်းတွက်ချက်ပြီးကပ်ပြီးရွှေ့ဆိုင်းရမှာပါ
။အခြားတစ်ဖက်မှာတော့ရွေးကောက်ပွဲကော်မရှင်ဟာသန်းရာနဲ့ချီရှိမဲ့မဲလက်မှတ်တွေရိုက်တဲ့ပြီးပြီလို့သိရပါတယ်။တကညာရောက်မဲဆန္ဒရှင်တွေကတော့အစိုးဆုံးအော်တိုဘာလဇန်မှာကြိုတင်မဲပေးနိုင်ကြဖို့စီစဉ်နေတာလဲတွေ့ရပါတယ်။လက်တလို့အခြေအနေအရတော့ကျန်းမာရေးနဲ့ကော်မရှင်တာဝန်ရှိသူတွေဘက်ကရွေးကောက်ပွဲရွှေ့မရွှေ့ပြောဖို့အချိန်စောနေသေးတယ်လို့ယူဆနေကြမှာဖြစ်ပြီးတကယ်လို့ရွှေ့ဆိုင်ခဲ့ရင်တော့နိုဝင်ဘာ10ရက်နဲ့သိပ်မဝေးတဲ့ရက်ကိုသာရွှေ့ဆိုင်ကြဖို့ဖြစ်နိုင်ကြောင်းပါ
ပါရှင် VOE ကိုရေးလာတဲ့ဒေါရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့ဒေါရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ဒေါရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံး VOE 1 Note သားတွေအားလုံးကိုဆူတောင်းပေးလာတဲ့ဒေါရရှင်တစ်ယောက်ကတော့ရဲရင်ဆိုတဲ့ဒေါရရှင်မှာသူကတော့ VOE 1 Note သားများအားလုံးဘေးပြာဝေးကွာပြီးတော့ကျန်းမာဒုက္ခပေါင်းနဲ့ပြည့်စုံပါစေတဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပါစေနော်မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်သူနေစဉ်ရာဂနံတိုးပွားလာနေပြီးတော့ရောဂါပိုးကူးစက်မှုအများဆုံးကရန်ကုန်တိုင်းဒေသကြီးဖြစ်ပါတယ်မြို့နယ်အသီးသီးမှာ COVID ကာကွယ်ရေးပိတ်ပင်ကန့်သတ်ချက်တွေလည်းရန်ကုန်မြို့မှာချထားရတာဖြစ်ပါရဲ့နော်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်ဥပုံညာဆိုတဲ့သောရရှင်ကတော့အမေရိကန်ပြည်တော်စုမှာကူးစက်မှုဘလို့ပဲများများသူတို့နိုင်ငံမှာသူတို့စေဝါနဲ့သူတို့ပြည်စုံလုံးလောက်ပါတယ်မြန်မာနိုင်ငံအတွက်တော့သူစိတ်ပူမိပါတယ်ဆိုပြီးအခုလိုရေးလာပါတယ်ရှင
်အမေရိကန်ကကူးစက်တာကစေဝါစတဲ့အသုံးဆောင်ဆရာဝန်ပြည်စုံရှိလို့ခံစားရတယ်ဒီမှာအဲ့ဒီကယ်လီဖိုးနီးယားကဆရာဝန်အရီဇိုးနားဆိုလားပါရဂူရခင်ကမြောက်ဝရီကဗျူလာပြောပြတာဆောင်ရံရှောင်ရံလောက်ပါပဲအခုတော့ရိုးသွားလို့လားမသိပါဘူးမြောက်ဝရီကလည်းရုပ်ရှင်ကားနဲ့အငိမ့်ပြတော့တယ်အခုပဲပိတ်လိုက်တယ်တဖြည်းဖြည်းယောဂါကသိတဲ့အတိုင်းမှာနှစ်ရက်ရှိပါပြီ၄ရက်အထက်မှာဒါကိုနေဖို့စားဖို့ရေရှိမှကုသဖို့ထက်အရေးကြီးပါတယ်ဆေးဖို့ဆိုတာကမခံမနိုင်ပါဘူးကိုကပြည့်စုံတယ်ဆိုပေမဲ့သူကမပြည့်စုံဘူးလို့အပြန်အလှန်ရှိမှပါပဲမှန်းဆရမ်းတုတ်လည်းမလုပ်ဘူးပေါ့ထဲထဲဝင်ဝင်လည်းမသိနိုင်ဘူးပေါ့
ဒါကတော့ဥပုံညာဆိုတဲ့သောရရှင်ဒီမြန်မာနိုင်ငံကအမေရိကန်ပြည်အောင်စုနဲ့ကွာခြားတဲ့အတွက်သူ့အနေနဲ့ဒီမြန်မာနိုင်ငံမှာကူးစက်မှုကအမေရိကန်နဲ့ရှင်းတော့လုံးဝဘာမှမပြောတာဘူးဆိုပေမဲ့လည်းသူအထူးစိုးရိမ်ပူပန်မိကြအောင်ရေးလာတာပါသောရရှင်ဂျင်မီကိုလေးဆိုတဲ့သောရရှင်ကတော့အမေရိကကအိမ်ဒီမှာ quarantine လုပ်လို့ရတယ်တဲ့အိမ်တိုင်ဆိုရင်အခန်း3-4ခန်းရှိကြတာလေမြန်မာနိုင်ငံမှာအခန်းတစ်ခန်းနဲ့မှပဲစုပေါင်းနေကြရတာဒါတွေကိုထက်ထွက်ဖို့လိုပါတယ်နိုင်ငံတစ်ခုနဲ့တစ်ခုနှိုင်းယဉ်မှုခက်ပါတယ်ဆိုပြီးတော့သူလည်းမြန်မာနိုင်ငံမှာဖြစ်လာတဲ့အခြေအနေပေါ်မှာစိုးရိမ်မိကြအောင်ရေးလာပါတယ်ရှင်အခုလိုမျိုးဒီသောရရှင်ပြောလာတဲ့ quarantine တည်တံ့ခွဲခြားနေထိုင်နေဆိုလို့ဒီမြန်မာနိုင်ငံမှာ covid ဒီဖြစ်မလားဆိုပြီးတော့စိုးရိမ်နေသူတွေနောက်ပြီးတော့ COVID-19 ပိုးကူးစက်မှုကိုစစ်ဆေးတွေ့ရှိတဲ့သူတွေခွဲတည်တံ့ခွဲထားတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ကြောက်တမ်းမျိုးကပါဒီကြောက်တမ်းမျိုးကသောရရှင်ကသူတို့မျိုးကအခြေအနေကိုရေးလာပါတယ
်ကြောက်တမ်းမျိုးရဲ့ quarantine center တွေပါပိုးတွေ့သူတွေနဲ့ထိသွေးမှုရှိတဲ့သူတွေကိုနေင်္ဂနေပြီးတော့လာခေါ်ပါတယ်ပြီးတော့အဲ့ဒီ quarantine center မှာထားပါတယ်ထားတော့လေတယောက်နဲ့တယောက်6ပေတော့မကွာတဲ့အတွက်အထဲကိုမဖြစ်မနေ quarantine ဝင်ရတဲ့သူတွေအတွက်စိုးရိမ်နေရပါတယ်အဲ့အထဲကပဲပိုးတွေ့ရသူ16ဦးထိတွေ့ခဲ့ပါတယ်။တက်ဆိုင်ရကလည်းဘာမှမလုပ်ပေးလို့ပါ။သတင်းမီဒီယာတွေကူညီပေးဖို့တောင်းခံရပါတယ
်။ကဲဒီသောရရှင်ကဓာတ်ပုံနေနဲ့တကွာပို့လာတာဖြစ်ပါတယ်။ဒီကြောက်တန်းမျိုးမှာ quarantine ထားဖို့အတွက်ဒီဖျားဆောင်တန်းလိုနေရာတစ်ခုမျိုးမှာဒီကရင်နေနေနဲ့ချပြီးတော့ထားထားတာဓာတ်ပုံနဲ့မှာတွေ့ရပါတယ်နော်။သူတို့မျိုးကအခြေအနေကိုဒီသောရရှင်ကတော့အစိုးရနဲ့ဆိုပြီးရေးလာတာပါ။ကိုချစ်သူဆိုတဲ့သောရရှင်ကတော့တိုးကျင်တယ်လို့သာတိုးတော့ပုံနေတော့မယ်တဲ့သူကကိုဗစ်ကိုကြောက်လို့ပုံနေပါမယ်လို့ပြောလာတာပါဖာတီမာအဗ်ဒယ်ဂါဖာဆိုတဲ့သောရရှင်ကတော့ကျန်းမာရေးဌာနတွေဆွေးနွေးမှုတိုင်ပင်မှုအမြဲတမ်းလုပ်တင်ပါတယ်ဆေးမပေါ်သေးတော့ဆရာဝန်တွေလည်းလူနာကိုအုံနောက်သုံးအလုပ်လုပ်နေရတယ်ထင်ပါရဲ့စိတ်မကောင်းပါဘူးကပ်ပေးမှလုကင်းကြပါစေဆိုပြီးတော့ဆူတောင်းပေးလာပါတယ် နောက်ထပ်သူတွေနေမင်းဆိုတဲ့သွားခြင်းကတော့ရန်ကုန်နဲ့ stay home ကဘာမှအကျိုးမရှိပါဘူးတဲ့လောက်ဒေါင်းနှစ်ပတ်လောက်ကပို့ပြီးတော့ထိရောက်ပါမယ်တာဝန်ရှိသူတွေခေါင်းသုံးကြပါဆိုပြီးတော့ရေးလာပါတယ်ကိုချစ်သူဆိုတဲ့သွားခြင်းကတော့မြန်မာနိုင်ငံမှာစီကံတကြနေထိုင်သွားလာခြင်းကိုမလိုက်နာကြသူတွေကြောင့်စိုးရိမ်စရာထက်ပို့ပြီးတော့ကြော်လွန်လာပါပြီဆိုပြီးတော့သူစိုးရိမ်ကြောင်းရေးလာတာပါကြခင်ကျင်းပတော့ဖို့ရွေးကောက်ပွဲနှီးလာတာနဲ့အများရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ဒီအခုကိုဗစ်ဖြစ်ပွားတဲ့အချိန်တိုက်ဆိုင်နေတဲ့အတွက်ကြောင့်မလို့အထူးစိုးရိမ်မိကြအောင်ခုလိုရေးလာပါတယ
်မြန်မာပြည်ကမဲဆွယ်ပွဲတွေကကိုဗစ်ကိုမေ့နေသလားပဲနှကောင်းစီးတက်ထားပြီးမဲ့လူချင်းပူးကန်နေပါတယ်နှကောင်းစီးကိုလေဘေးမှာပဲချိတ်ဆွဲထားတယ်နေပြီးတော့အုပ်စုဆိုလို့ရှိရင်နှကောင်းစီးကိုလုံးဝမဆောင်တော့တာတွေ့ရပါတယ်ဒီလောက်တော့မှကြောက်စရာကောင်းတဲ့ကာယောဂါကိုအလေးမထားပဲနဲ့မဲဆွယ်ခွင့်ထုတ်ပြန်လိုက်တဲ့အစိုးရရဲ့လုပ်ရက်ကိုအတော်လေးအံ့ဩမိပါတယ်တောင်ပြူကမ်းပြူမနိုင်မင်းနဲ့တောင်ပြူကမ်းပြူကူးကုန်ရလို့ရှိရင်ဘယ်နဲ့လောက်ကြမလဲဗျာအသက်ထက်အရေးကြီးတာဘာရှိအောင်မလဲပါတီခေါင်းဆောင်ကြီးတွေကယောဂမကူးအောင်ကာဗာအပြည့်နဲ့ပြည်သူတွေကဖြစ်တယ်လို့လောက်ကြပူးကြကတ်ကြနဲ့ယောဂလက္ခဏာမပြဘဲနဲ့ပိုးရှိနေတဲ့သူတွေယောဂလက္ခဏာပြလျက်နဲ့စစ်လို့ရှိရင် negative ဖြစ်နေတဲ့သူတွေကနိုင်ငံအရရက်ကသတင်းမှနေ့တိုင်းပဲပြောနေကြပါတယ်မြန်မာပြည်မှာအများကြီးပူဆူလာလို့ရှိရင်တရားခဏ်ကဘယ်သူဖြစ်မလဲတွေးတာကြည့်ပါတော့
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုတွေအများကြီးဆိုးလာမှာကိုဒီသောရရှင်ကစိုးရိမ်နေဆိုပြီးတော့ဆိုလာတာပါလူတိုင်းဒီအချိန်တွေကိုစိုးရိမ်ကြတာအမှန်ပါနော်သောရရှင်ဦးလင်းမော်ကတော့တေးတဲ့လူပိုးရတဲ့သူတွေများလာတာတော့မှမဲအတွက်ပဲစိတ်ဝင်စားနေတဲ့ပါတီတွေပြည်သူအတွက်ဖြစ်နိုင်ပါမလားတဲ့ခင်မညိုဆိုးတဲ့သောရရှင်ကတော့ဆရာဝန်တွေကိုတနာပါတယ်ပြည်သူတွေကလည်းမဲဆွယ်ဖို့ပဲအာရုံရောက်တယ်ကဲ့ရောဂါကိုအာရုံမရောက်မကြောက်ကြဘူးအကုန်လုံးဒုက္ခရောက်ကုန်ကြမှာတဲ့ဘယ်ဟာကအရေးကြီးလဲမသိကြတော့ရင်တော့ဒုက္ခရောက်ကြမှာပေါ့ဆိုပြီးရေးလာပါတယ်ဟုတ်ကဲ့သူတို့ကဒီလိုမျိုးရွေးကောက်ပွဲကိုအာရုံစိုက်တဲ့ဒီပို့ကတော့တိတ်မကြောက်ကြဘူးဆိုပြီးရေးလာကြတဲ့သူတွေရှိသလိုတချို့တွေကလည်းဒီလိုမျိုးဘေးဒုက္ခကြီးကိုမကြခင်ကြော်လွားနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲကလည်းအရေးကြီးတဲ့အတွက်ကြောင့်မလို့ရမ်းမရွှေ့သင့်ပါဘူးလို့ရေးလာတဲ့သောရရှင်တွေလည်းရှိပါတယ်နောက်ထပ်သောရရှင်တယောက်ဇော်ဇော်ဆိုတဲ့သောရရှင်မှာသူကတော့ဒီမကြခင်ကျင်းပမဲ့ရွေးကောက်ပွဲဒီ COVID-19 အခြေအနေကြောင့်ရွှေ့မလားမရွှေ့ဘူးလားပြောနေကြတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်ရွေးကောက်ပွဲရွှေ့ဖို့ဥပဒေမရှိသေးလို့ရက်ရွှေ့စရာလည်းမလိုပါဘူးတိုင်းပြည်ကိုမတမာသူတွေလက်ထက်မှာမထည့်နိုင်ပါဘူးနှကောင်းစီးနဲ့လုတ်လို့ရပါတယ်လက်စီးဖို့နှကောင်းစီးစနစ်တကျတက်ဖို့မဲပေးဖို့မဲုံတိုင်းမှာစစ်ဆေးဖို့အဖွဲ့တွေထားရင်ရပါပြီ
ဒါကတော့သောရရှင်ဇော်ဇော်ရဲ့သဘောထားဖြစ်ပါတယ်သောရရှင်ကိုနိုင်ကလည
်းရွေးကောက်ပွဲကလုံးဝနောက်မဆုတ်သင့်ပါဘူးဒါကအပျော်ပြက်ကိစ္စမဟုတ်ပါဘူး။သူများနိုင်ငံတွေမှာလည်းကိုယ့်ထက်အချင်းကြီးစူးတဲ့ဂျာကနေပြီးတော့ရွေးကောက်ပွဲလုပ်ခဲ့ကြတာပါ
။ဒီသောရရှင်တွေကတော့မြန်မာနိုင်ငံမှာဒီ COVID-19 ရောဂါကူးစက်ပြန့်ပွားမှုဖြစ်နေပေမဲ့လည်းဒီရွေးကောက်ပွဲကျင်းပဖို့တော့ရမရွှေဆိုင်တင်ပါဘူးဆိုတော့သူတို့ရဲ့သဘောထားတွေကိုရေးပြလာကြတာပါ။အခုလိုမျိုး COVID-19ယောဂဖြစ်ပွားနေတဲ့အခြေအနေမှာမြန်မာနိုင်ငံသားအများပြားပြိမိနေတဲ့မလေးရှားနိုင်ငံကသတင်းတပုတ်နဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေရဲ့ဒီအမြင်သဘောထားတွေကိုလည်းအခုဆက်ပြီးတော့ပြောပြပေးချင်ပါတယ်။မလေးရှားမှာရှိနေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတွေကိုပထမဦးဆုံးအချိန်ဖြစ်တဲ့အစုလိုက်အဝေးလိုက်ပြန်ဖို့အတွက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံကစီစဉ်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့သတင်းတောင်မဲ့အေးမှာသတင်းတင်ပြပေးခဲ့ပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ဇော်ဇော်ဆိုတဲ့သောရရှင်ကမလေးရှားမှာလာပြီးအလုပ်လုပ်ချင်တဲ့သူတွေအတွက်ဘာတွေဆောင်ရွက်ရှောင်ရွက်ရှိတယ်ဆိုတာကိုအခုလိုရေးပြောလာပါတယ်
။မလေးရှားကိုနောက်လာမဲ့သူတွေရှိလို့ရှိရင်မြန်မာပြည်ကနေပြီးတော့ဆုံးဖြတ်ချက်ကိုတခါလေးလှုပ်ဆောင်လာကြပါ။လစာနဲလူအလုံနဲ့အဆင်မပြေတာတွေ၊တတိနဲ့အဆင်မပြေတာတွေ၊ဘာသာစကားအဆင်မပြေလို့ဆိုပြီးတော့စိုးရိမ်နေတဲ့သူတွေမလာခင်ကတည်းကကိုနဲ့အဆင်ပြေမဲ့အလုပ်ကိုရွေးချယ်ပြီးတော့ဆုံးဖြတ်ကြပါမလေးရှားနိုင်ငံဆိုတာကကျွမ်းကျင်ပညာတတ်တဲ့သူတွေကိုမခေါ်ပါဘူးအသက်ငယ်ပြီးတော့တွက်လက်ဖြက်လက်တဲ့သူငြိမ်ရင်မှီတဲ့သူတွေကိုပဲလူရှိတာပါကိုလိုချင်တဲ့လစာသူပေးနိုင်တဲ့လစာကိုမလာခင်ကတည်းကလေ့လာပြီးတော့စဉ်းစားကြပါဒီရောက်ပြီးမှအလုံနဲ့အဆင်မပြေလို့ overstay ဘဝနဲ့နေထိုင်ရတဲ့သူတွေအများကြီးပါပြောချင်တာကလစာနေတာများတာမစဉ်းစားဘဲနဲ့ကိုတင်ကျင်တဲ့ပညာရက်ကိုစီးပူးကျင်လို့ရှိရင်မလေးရှားမှာပညာရမယ့်အလုပ်တွေကအများကြီးပါအဓိကကတော့အလုတ်ပေါ်တာဝန်ချီပြီးတော့အလုတ်ရှင်နဲ့အဆင်ပြေသွားလို့ရှိရင်တင်လို့ခြင်းတဲ့ဆန္ဒတွေပြည့်ဝပါပ
ါဒါကတော့မြန်မာတွေအများကြီးပြိမိနေပြီးတော့တော်တော်များများမပြေမလည်ဖြစ်နေကြတဲ့မလေးရှားနိုင်ငံမှာဘလို့အဆင်ပြေအောင်နေထိုင်မှုတင့်တယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အတွေ့အကြုံကိုမျှဝေသွားတာဖြစ်ပါတယ်စတီဗင်ဆိုတဲ့သောရရှင်ကတော့အခုလိုမျိုးအစိုးရရဲ့လှုပ်ဆောင်မှုကိုအမတန်မှထောက်ခံပါတယ်ဆိုပြီးတော့အခုလိုသူ့ရဲ့သဘောထားကိုရေးလာပါတယ်
မလေးရှားမှာမြန်မာအများစုအထောက်ထားမဲ့နေထိုင်သူများပြားရာဟာယခင်စစ်စုအလက်ထက်မှာ passport စတင်ထုတ်ပေးပေမဲ့မလေးရှားကတရားဝင်ခေါ်ယူမှုမရှိတော့ဖြစ်ပေမဲ့ထိုင်းနိုင်ငံထက်ငွေကြီးတန်ဖိုးမြင့်ပြီးတော့အလုတ်ကင်ပေါ်တဲ့အတွက်မဟာဒီယာလက်ထက်မှာမြန်မာတွေထိုင်းကတဆင့်နေဆက်ခိုးဝင်ပြီးတော့မလေးရှားရောက်ရှိပြီးတော့အလုတ်ကိုကြီးလန့်စွာစားပြီးတော့အဖမ်းဆီးရှောင်ပြီးတော့ overstay နေရင်းနဲ့မြန်မာနိုင်ငံမိသားစုကိုဗလက်ငွေလှဲစနစ်လေးနဲ့မိသားစုတွေရပ်တည်နိုင်ကြပါတယ်မလေးရှားဟာမြန်မာပြည်အတွက်တော့ကျေးဇူးရှိတာအမှန်ပါပဲ။ဒါပေမဲ့လည်းခိုးဝယ်နေကြတာနဲ့အမျှ passport ပျောက်ခြင်းလုံးဝမရှိခြင်းများနဲ့နေထိုင်သူတွေ internet များပြလာတဲ့အတွက်ကြောင့်မလို့ဓာတ်ရိုက်ပြန်လို့မရဘဲနဲ့လာဝကနေပြီးတော့ဖမ်းဆီးထောင်ချပြီးမှပြန်ပို့တဲ့အတွက်မြန်မာတွေအခက်အခဲဖြစ်နေချိန်မှာအခုလိုမျိုးမြန်မာအစိုးရကနေပြီးတော့မလေးရှားအစိုးရကိုမြစ်တိုက်ရိုက်ခံညှိနှိုင်းတဲ့အတွက်တရားဝင်ပြန်လာရတဲ့အတွက်အဓိကကတော့အမေစုရဲ့စေတနာတွေသိသာထင်ရှားတဲ့အကြောင်းပြန်လာမဲ့သူတွေရဲ့မိသားစုတွေရဲ့ရင်တွင်းစကားတံတွေကိုမေးမြန်းထုတ်လွှင့်ပေးစေချင်ပါတယ်
။ဟုတ်ကဲ့။အထောက်ထားမဲ့နေနေကြရတဲ့မြန်မာတွေဆိုလို့ကျမကုနာတော်ကပဲသောရရှင်ရဲ့စာရင် Messenger ကစာတွေကိုဖတ်ပြီးတော့စာပြန်မလို့လုပ်နေတဲ့အချိန်မှာပဲသောရရှင်တယောက်ရေးလာတဲ့စာလေးကိုခေါင်းထဲမှာတွားပြီးတော့တတိယမိပါတယ်။သူကတော့ဒီမလေးရှားကပါသူကစာရေးလာတာတော့မဟုတ်ပါဘူး။အတန်နဲ့ဟိုဒီ message ပို့လာတာဖြစ်ပါတယ်။ဒီသောရရှင်ကသူတို့မလေးရှားမှာဒုက္ခရောက်နေလို့ပါတယ်။မြန်မာနိုင်ငံမလေးရှားမှာရှိတဲ့မြန်မာနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့ဒီဖုန်းနံပါတ်လေးလိုချင်ပါတယ်။ဆိုပြီးဒီသောရရှင်တောင်းလာပါတယ်။သူကအထောက်ထားမဲ့မလေးရှားမှာနေနေတာပါဆိုပြီးတော့လည်းပြောလာပါတယ်ဟုတ်ကဲ့ကျွန်မအဲ့ဒီစာလေးကိုလည်းဒီတယ်လီဖုန်းနံပါတ်နဲ့တူကပြန်ပေးလိုက်ပါတယ်နော်အခုလိုမျိုးဒီမလေးရှားကထောက်ထားမဲ့မြန်မာတွေကိုအစိုးရကပြန်ခေါ်ယူဖို့လှုံ့ဆော်နေရဲဆိုတဲ့အတွက်ကြောင့်မလို့သူတို့အတွက်တင်းကောင်းမဲ့ဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တိတ်တောက်လာတဲ့သောရရှင်တွေအတွက်အလှည့်ပေးဖို့ရှိပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒေ့ချစ်တဲ့သောရရှင်တွေအတွက်အလှည့်ပေးကြပါတယ်ရှင်ဂေဂေးတီဆိုထားတဲ့မောင်နှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကို VOA ဒေ့ချစ်သောရရှင်တွေအားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့ပြောလဲပါတယ်နားဆင်ကြည့်ပါအောင်ရှင်They took it in my duty that my papa may They went my gang when they delay But I see a long piece of time in my life go dray To the cool in a long piece of me မောင်နှောင်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျွန်တော်တို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျွန်တော်ရဲ့ website လိမ့်စာကbammi.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါရှင်။
ိုးဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။စင်ကာပူနိုင်ငံကလုပ်ငန်းရှင်တယောက်ကတော့ပရွက်စိတ်တွေကိုအိမ်မွေးတိရစ္ဆာန်အဖြစ်ရောင်းချပေးနေပါတယ်။အမေရိကန်ကဇပကြီးမွေမတကောင်ဟာမွေထီးနဲ့မထီးတွေ့ခဲ့ပဲဥရေဥချခဲ့တဲ့အတွက်အကြောင်းရင်းကိုစုံစမ်းနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။
စင်ကာပူနိုင်ငံကပျော်ရွှင်စိတ်မွေးပြီးရောင်းတဲ့လုပ်ငန်းတစ်ခုအကြောင်းကိုပြောပြပေးပါမယ်။လူအများစုကပျော်ရွှင်စိတ်တွေကိုပိုးမွှားတွေလို့သာသဘောချပြီးဖယ်ရှားဖြစ်တဲ့ကြပါမယ်လေ။ Just and Sure Design လေးကတော့အိမ်မွေးတိရစ္ဆာန်အဖြစ်မွေးလို့တဲ့သူတွေအတွက်လောင်းချပေးနေတာပါ။အသက်42နှစ်အရွယ်ဂျွန်ကြီးဆိုတဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တစ်ယောက်ကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့သူ့ဆိုင်ကိုဒီနှစ်အစောပိုင်းမှာဖွင့်ခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဇူလိုင်လကမှပြန်ပြီးဖွင့်လှစ်နိုင်ခဲ့တာပါ။2019ခုနှစ်မှာရီဟာသူ့ရဲ့ဝါသနာတစ်ခုအနေနဲ့ပျော်ရွှင်စိတ်မွေးမြူရေးလုပ်ငန်းကိုစတင်ခဲ့ပြီးတော့စင်ကာပူနိုင်ငံမှာပျော်ရွှင်စိတ်တွေကိုမကောင်းမြင်နေကြတဲ့အခြေအနေကိုပြောင်းလဲချင်ပါတယ်လို့ပြောပါရယ်။ကျောင်းတွေ၊ဆရာဆရာမတွေနဲ့ပူးပေါင်းပြီးပျော်ရွှင်စိတ်ရဲ့ဘဝတန်တရာအကြောင်းကိုသင်ကြားပေးချင်တာပါ။ပျော်ရွှင်စိတ်တွေကိုဒေသအတွင်းမှာဖမ်းယူရရှိတာဖြစ်ပြီးတော့ပျော်ရွှင်စိတ်အစာတွေဖြစ်တဲ့တီကောင်တွေကိုလည်းရောင်းချပေးပါရယ်။ဈေးနှုန်းတွေကတော့စင်ကာပူဒေါ်လာ10ဒေါ်လာကနေ200 300လောက်အထိရှိပြီးပြွေးစိတ်အောင်အမျိုးအစားပေါ်မှာမှုတည်ပါရဲ့ရှင
်။အမေရိကန်သမ္မတကတော့မီလန်နီယမ်ထရန့်ရဲ့ဓာတိမြို့မှာသူ့ပုံသူရှေးရုပ်တစ်ခုကိုထပ်မံစိုက်ထူလိုက်ပါတယ်။ဆလိုဗေးနီးယားနိုင်ငံဆဗန်နီကာရွာကလေးမှာလူအရွယ်စားရှိတဲ့ဒီရှေးရုပ်ကိုအမေရိကန်ကွန်ဆာတူအာတစ်အကြံဉာဏ်ဖန်တီးတဲ့အမှုပညာရှင်ရက်ဒေါင်နီကဖန်တီးခဲ့တာပါ။ပထမသစ်သားရုပ်ထုကိုတော့ဇူလိုင်လတုန်းကအမီမြတိမီးရှို့ဖျက်ဆီးသူတယောက်ကဖျက်ဆီးသွားခဲ့တာပါ။အရင်သစ်သားရုပ်တုန်းကတော့မီလန်နီယမ်ထရန့်ရုပ်ထုဟာအပြာရောင်ရှိခဲ့ပေမဲ့အခုရုပ်ထုမှာတော့ငကိုအကျေးရောင်ပဲဖြစ်ပါတယ်။ဖန်တီးခဲ့သူအမှုပညာရှင်ဒေါင်နီကတော့သူ့ဖန်တီးမှုဟာဝါရဖြန့်ချီရေးကိုစန့်ကျင်တာရုပ်ထုလုံးတာမျိုးကိုစန့်ကျင်တဲ့အနေနဲ့ဖန်တီးခဲ့တာဖြစ်ပြီးတော့အမေရိကန်ရွေးကောက်ပွဲနီးလာမှာနာမည်ကြီးကျင်လို့လောက်တာမဟုတ်ဘူးလို့ပြောပါတယ
်အမေရိကန်ပြည်ထောင်စုမစ်ဆူရီပြည်နယ်စိန့်လူးဝစ်မြို့တိရစ္ဆာန်ရုံးကမွေမတကောင်ဟာမွေထီးနဲ့အထီးထွေမရှိဘဲဥခုနှလုံးဥချခဲ့ပါတယ်ဘောပိုင်သွင်းအမျိုးအစားမြန်မာလူဆိုရင်တော့စပက်ကြီးမွေမျိုးအစားထဲမှာပါတဲ့ဒီမွေမဟာမွေထီးနဲ့15နှစ်တာထီးထွေမှုမရှိဘဲဥတွေဥချခဲ့တာပါဒီမွေရအသက်50ကျော်ရှိနေပြီဖြစ်ပြီးတိရစ္ဆာန်ရုံထဲမှာတော့ထိမ့်သိမ်းထားသမျှတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်။တွားတွားတရဝါတွေကိုလေ့လာသူတွေအနေနဲ့ဒီမွေရဲ့မျိုးရိုးဗီဇကိုနမူနာယူလေ့လာပြီးဒီမွေမျိုးဟာမိမ့်လိုက်ပြီးမျိုးပွားနိုင်တာလားဒါမှမဟုတ်မိမ့်မလိုက်ဘဲနဲ့လည်းမျိုးပွားနိုင်သလားဆိုတာကိုစုံစမ်းနေကြပါတယ်။အချောင်းကတော့မွေတွေဟာတုပ်ပိုးကိုထိမ့်ထားနိုင်ပြီးနောက်မှမျိုးပွားဖို့အတွက်သုံးနိုင်တာပဲဖြစ်ပါတယ်ရှင်။
အီတလီနိုင်ငံမှာကမ်းခြေအသက်ကယ်လုပ်ငန်းတွေကိုခွေးတွေနဲ့လှုပ်ဆောင်နေပါတယ်။အီတလီအသက်ကယ်ခွေးချောင်းကလေ့ကျင့်တင်ကြားပေးလိုက်တဲ့ခွေးဟာရောမမြို့မြောက်ဖက် River dei Tacchini ကမ်းခြေမှာအနီအောင်တက်ကယ်ဝစ်စုံတွေဝစ်ဆင်ပြီးလေ့ကျင့်နေတာပါ။ Labrador နဲ့ Golden Retriever ခွေးမျိုးအစားတွေကိုလေ့ကျင့်တင်ကြားပေးနေတာဖြစ်ပြီးတော့ရင်းနှီးနေတဲ့သူတွေကိုပင်လယ်ထဲကနေကယ်ဆယ်နိုင်တာပါ။ရင်းနှီးနေသူတွေအနေနဲ့ခွေးတွေကိုတတ်ထားတဲ့ကျိုးကိုဆွဲပြီးကမ်းခြေကိုလိုက်လာရုံပဲဖြစ်ပါတယ်။ဒီခွေးတွေကိုအခုလိုလှုပ်ဆောင်နိုင်ဖို့တစ်နှစ်လောက်လေ့ကျင့်ပေးရတာပါ။တနိုင်ငံလုံးမှာလှုပ်ဆောင်နေတဲ့ဒီစေတနာဝန်ထမ်းခွေးကယ်ဆယ်ရေးအဖွဲ့ဟာတစ်နှစ်ကိုလူ340လောက်ရဲ့အသက်ကိုကယ်တင်ပေးနေတာဖြစ်ပါတယ်။ကိုရိုနာကပ်ရောဂါကာလကြီးမှာခွေးနဲ့ကယ်ဆယ်ရေးလုပ်တဲ့အတွက်လည်းလူချင်းထိတွေ့မှုကိုရှောင်ရှားနိုင်တာပါခင်ဗျာ။
ဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါ American ပြည်ထောင်စုမှာစနေနေ့က COVID-19 ရောဂါပိုးရှိမရှိလာရောက်စစ်ဆေးသူဟာတရက်တွင်းမှာပဲတသန်းကျော်ရှိပြီးစံချိန်တင်သွားပါတယ်ဂျပန်နိုင်ငံရဲ့ခေါင်းဆောင်တစ်ယောက်ဖြစ်လာတဲ့ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါကသူ့နဲ့ American သမ္မတ Donald Trump တို့တနင်္လာနေ့မှာပရမဆုံးချိန်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ပြောပါတယ်ရန်ကုန်တိုင်းမှာရှိတဲ့45မြို့နယ်တဲကကိုကိုချောင်းမြို့နယ်ကလွဲလို့ကျန်မြို့နယ်အားလုံးမှာပြည်သူတွေနေမှာပဲနေကြရမယ် stay home အမင်ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက September 20ရက်8နာရီမှာထုတ်ပြန်ကြေညာလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို
ရာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှန်ပေါင်းစိတ်ချမ်းသာကုကြမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ဗျာတက်ပါ။
This program has come to you from the Voice of America, Washington.